Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ် February 8ရက်အင်္ဂါနံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်တင်ဆက်နေပါပြီရှင
်ရုံးထွက်တယ်လေအမျိုးရုံးထွက်တယ်ဒါပဲသိရတာပေါ့မဖြစ်ပါဘူးမဖြစ်ဘူးသွား
ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုတ်တံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းဒိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနက်ခင်းအတွက်သတင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့စစ်ကောင်စီလက်ချက်နဲ့တည်ဆုံးရသူကလေးတငယ်114ယောက်ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂကပြောကြားလိုက်တာနဲ့အတူယူကရိန်းအရေးကမ္ဘာကောင်းဆောင်တွေအပြန်အလှန်အကျိတ်အငယ်ဆွေးနွေးနေကြတဲ့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုစစ်ကောင်စီကဆွဆွဲထားတဲ့ရွေးကောက်ပွဲမတမာမှုကိုနှစ်လအတွင်းကြားနာစစ်ဆေးမဲ့အခြေအနေကိုတင်ပြတဲ့အခါမှာတော့
ရုံးထွက်တယ်လေအမျိုးရုံးထွက်တယ်ဒါပဲသိရတာပေါ့မဖြစ်ပါဘူးမဖြစ်ဘူးသူကဒီနေ့က CMB လုပ်တယ်ခေါ်တယ် CMB ကဘယ်နေ့မှမပြုဆက်မယ်ဘယ်နေ့မှမပြုဆက်တာအဲ့ဒါလေးတော့ကြားတယ
်ဒါကတော့နေပြည်တော်တရားရုံးနဲ့နှိဆက်သူတဦးက VOA ကိုပြောသားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါမောင်းတော်မျိုးနယ်အတွင်းမှာ AA နဲ့စစ်ကောင်စီတက်တိုက်ပွဲဖြစ်တဲ့အချိန်ကြီးထိုင်းရောက်မြန်မာတွေအပါအဝင် MOU ပြပလုပ်သားတွေတက်တန်းတို့ဖို့နိုင်ငံရင်းကိုပြန်စရာမလိုတဲ့အကြောင်းသတင်းပေးပို့ချက်ဆရာတွေကိုတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန်းအောင်သတင်းလွှာစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစောမှုကျော်တို့ကပြောပြမှာပါ
။ရုရှားနိုင်ငံကိုရောက်နေတဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဟာတနင်္လာနေ့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မဲ့ချင်းချောက်မှုတွေအဆုံးသတ်စေဖို့အတွက်ဆွေးနွေးခဲ့ပါတယ
်။ Je pense que la discussion d'aujourd'hui à mes yeux peut amorcer une
ce version de ce qu'on cherche à faire et ça c'est ချော့ချာရေးလမ်းကြောင်းပေါ်တော့ဖို့အတွက်လိုအပ်နေတာတွေကိုအခုဆွေးနွေးပွဲကနေစတင်နိုင်ကြောင်းပြင်သစ်သမ္မတမက်ခရွန်ကပြောကြားခဲ့တာပါ။ဒီလိုလုံနိုင်တဲ့အသေးစိတ်အချက်အလက်တွေကိုဆွေးနွေးပြီးရုရှားနဲ့ကျန်းဥရောပဒေသအတွက်အတုံးတင့်တဲ့တုံ့ပြန်မှုတွေကိုနှစ်ဖက်အတူဆောင်ရွက်နိုင်တဲ့အခွင့်အလမ်းဖြစ်ပြီးဒါဟာစစ်ကိုရှောင်ရှားနိုင်တယ်လို့လူတိုင်းအတွက်လည်းယုံကြည်မှုနဲ့တည်ငြိမ်မှုပြန်ပွင့်လင်းမြင်သာမှုပါရှိလာစေမှာဖြစ်ကြောင်းပြောပါတယ်။ဆွေးနွေးပွဲမစခင်ကတော့ဒီဆွေးနွေးပွဲကနေရုရှားနဲ့အနောက်နိုင်ငံတွေကြားတင်းမာနေမှုအတွက်အဖြစ်အစုံတရားချက်ချင်းထွက်လာဖို့အတွက်မျှော်လင့်မှားကြောင်းရုရှားအစိုးရပြောခွင့်ရဒမစ်ထရီပက်စကော့ကသတင်းတောက်တွေကိုပြောခဲ့တာပါအချိန်နှီးဟာတိတ်ဆုပ်ထွေးနေတဲ့အတွက်ဒကြိမ်ဆွေးနွေးရုံနဲ့ပြည်လဲဖို့မျှော်လင့်မှားတယ်လို့ရုရှားဘက်ကတောင်းဆိုနေတဲ့ရုရှားအတွက်လုံခြုံရေးအာမခံချက်ပေးဖို့ကိစ္စမှာဘာမှတိုးတက်မှုမရှိသေးဘူးလို့ရုရှားအစိုးရပြောခွင့်ရကပြောပါတယ်ရုရှားကယူကရိန်းကိုအချိန်မရွေးဝင်ရောက်ကျူးကျော်နိုင်ကြောင်းအနောက်နိုင်ငံတွေကစိုးရိမ်နေကြခြင်းပါပဲယူကရိန်းနယ်စပ်မှာရုရှားကတိုက်ရင်အားတပိတ်ကျော်ချထားတယ်လို့ရုရှားရဲ့မဟာမိတ်ဖြစ်တဲ့ Belarus နဲ့ဆက်မှာလည်းရုရှားတပ်တွေကိုချထားတာဖြစ်ပါတယ်။ American သမ္မတ Joe Biden နဲ့ Germany ဝန်ကြီးချုပ် Olaf Scholz တို့ဟာတနင်္လာနေ့ကသမ္မတအင်ဗျူမှာတွေ့ဆုံခဲ့ပါတယ်။ခေါင်းဆောင်နှုတ်ရဲ့ဆွေးနွေးပွဲမှာ Ukraine ကိုရုရှားဝင်ရောက်ကျူးကျော်နိုင်ခြင်းရှိနေတာတွေကိုတားဆီးရတဲ့ပတ်သက်ပြီးအဓိကဆွေးနွေးနိုင်ပွဲရှိပါတယ်။ဆွေးနွေးပွဲအစပိုင်းမှာတော့ Germany မှာဒီဇင်ဘာလကမှဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တဲ့ Scholz နဲ့သမ္မတ Biden တို့ဟာနိုင်ငံအနည်းကဆက်ဆံရေးနဲ့ပတ်သက်ပြီးအဓိကပြောကြားကြဖို့ရှိပါတယ်။ယူကရိန်းအရေးမှာတော့နိုင်ငံချင်းကကင်ကယ်ပုံကွဲပြားကြပြီးအမေရိကန်ကယူကရိန်းအစိုးရအတွက်လက်နက်တွေပေးဖို့နေချိန်မှာပဲတတိပတ်ကဖြစ်တဲ့နေရာကိုလက်နက်တွေမပို့ဖို့အရင်ကတည်းကဆုံးဖြတ်ထားတဲ့အတိုင်းလုပ်နေတဲ့ဂျာမနီကယူကရိန်းအစိုးရပန်ကြားထားတဲ့စစ်တုံးဟဲမတ်အုပ်ထုပ်9000ကိုပဲပို့ပေးခဲ့တာဖြစ်ပါတယ်။အခုလိုကင်ကယ်ပုံမတူပေမဲ့နိုင်ငံစလုံးကဥရောပဒေသတွေရုရှားရဲ့ရန်လုံမှုတွေကိုတားဆီးဖို့အတွက်လှုပ်ဆောင်နေတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဝန်ကြီးရှိုးစ်ကလည်းနိုင်ငံဟာအမေရိကန်မိတ်ဆွေတွေဖြစ်ကြောင်းနဲ့ယူကရိန်းကိုရုရှားရဲ့ရန်ကတိုက်ဖြတ်ဖို့လိုအပ်တဲ့လှုပ်ဆောင်မှုတွေပြင်းပြင်းထန်ထန်လုပ်ရမယ်လို့ပြန်လည်ပြောကြားခဲ့တာပါ။အမေရိကန်ကပိုလန်နဲ့ရိုမေးနီးယားကိုနောက်ထပ်တပ်တွေဆဲလုပ်ဖို့အမိန့်ပေးခဲ့တယ်လို့ဂျာမနီကလည်းလစ်သူရေးနီးယားမှာဂျာမနီဥဆောင်တဲ့တပ်တွေနဲ့အားဖြစ်ဖို့လုပ်နေတာပါ။ ဂျာမနီကိုရုရှားဘက်ကတဘာဝတံခွေတင်ပို့ဖို့ပိုက်လိုင်းတည်ဆောက်နေတာပြီးစီပြီဖြစ်တယ်နဲ့တင်ပို့တဲ့လုပ်ငန်းမဆရသေးပါဘူး။တကယ်လို့ရုရှားကယူကရိန်းကိုကျူးကျော်ရင်ဒီပိုက်လိုင်းကိုဖွင့်မသိဖို့အမေရိကန်ကပြောတယ်လို့ဂျာမနီကလည်းနီလန်အားလုံးကိုစဉ်းစားမှဖြစ်ကြောင်းပြောထားတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းတာကိုလက်မခံကြောင်းလက်နဲ့ချီဆန္ဒပြနေတဲ့ဆူဒန်နိုင်ငံမှာတင်းလာနေကမြို့တော်ခါတုံးကထောင်းနဲ့ချီတဲ့ဆန္ဒပြသူတွေကိုလုံခြုံရေးရဲတွေကမြေယုံဘုံနဲ့တုံးလူစုခွဲခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာစစ်တပ်အာဏာသိမ်းမှုကိုခါတုံးမြို့မှာရောတခြားမြို့ကြီးတွေမှာပါဆန္ဒပြနေကြတာဖြစ်ပြီးစစ်တပ်အာဏာသိမ်းမှုချုပ်နှိမ်ဖို့အရက်သားကြီးပဲပါဝင်တဲ့အစိုးရဥဆောင်ဖို့နဲ့ဒီမိုကရေစီပြောင်းလဲပြန်ဖော်ဆောင်မှုတောင်းဆိုနေကြတာပါ။ဆူဒန်မှာနှစ်ပေါင်း30လောက်အုပ်စိုးခဲ့တဲ့အာဏာရှင်သမ္မတအိုမာအယ်ဘရရှယ်ကိုဖြုတ်ချပြီးစစ်တပ်နဲ့အရက်ဖက်အာဏာခွဲကိုအုပ်ချုပ်နေမှုဟာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်အဆုံးသတ်သွားတာဖြစ်ပါတယ်။အာဏာသိမ်းခဲ့တဲ့နောက်ပိုင်းကန့်ကွက်ဆန္ဒပြမှုတွေကိုစစ်တပ်ကဖြုတ်ခွဲတာကြောင့်လူပေါင်း80လောက်တည်ဆုံးသွားပြီးရာနဲ့ချီတန်ရရခဲ့ကြတာပါ။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားအီရန်နျူကလ িয়ার ဆိုင်ရာ2015သဘောတူညီချက်ပြန်ပြီးအသက်ဝင်လာစေဖို့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာပြုလုပ်နေတဲ့ဆွေးနွေးပွဲတွေကိုတပတ်ကြာရန်နာထားရကနေအင်ကာနေ့မှာပြန်လည်ကျင်းပမယ်လို့ဆွေးနွေးပွဲကမ္ဘာ့ကစားလုပ်ကျင်းပပေးနေတဲ့ EU ဥရောပသမဂ္ဂကကနေ့လာနေ့မှာပြောပါတယ်Britain, American, Germany, Kentuck, Russia နဲ့တရုတ်တို့နဲ့အီရန်ကြားရထားတဲ့ဒီသဘောတူညီချက်ကနေ2018သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်မှာအမေရိကန်ကနှုတ်ထွက်ခဲ့ပြီးအီရန်အပေါ်ပြင်းထန်တဲ့ဒဏ်ခတ်မှုတွေပြန်ချထားတာဖြစ်ပါတယ်။အီရန်ဘက်ကလည်းသဘောတူညီထားချက်ကိုချိုးဖောက်ပြီးယူရေနီယံတန့်စင်မှုပမာဏအဆင့်နှိမ့်ခဲ့တယ်လို့သတ်မှတ်ပမာဏတဲ့ပို့ပြီးလဲစုဆောင်းထားကြတာဖြစ်ပါတယ်။အခုသမ္မတဂျိုးဘိုင်ဒန်လက်ထက်မှာတော့ဒီသဘောတူညီချက်မှာအမေရိကန်ပြန်ပြီးပါလို့တဲ့ဆန္ဒရှိကြောင်းပြောခဲ့ပြီးဒီနေ့ဆင်းရဲဘော်တွေမှာဒိုက်ရိုက်မပါဘူးနဲ့တဆင့်ကန်ဆွဲနွေးနေတာဖြစ်ပါတယ်။တောက်ကြနေကပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကအီရန်အရက်ထက်နျူကလ িয়ার လုံဆောင်နေမှုနဲ့ပတ်သက်ပြီးအရေးယူတန်ခတ်မှုအများပြားကိုဖြေလျှော့ပေးဖို့လက်မှတ်ရေးထိုးခဲ့တာပါ။အီရန်နိုင်ငံရဲ့ဌာနကတော့ဒီလုံဆောင်ချက်ကိုချိုးဆိုလိုက်ပါပြီ။ဒါပေမဲ့ဒါဟာမလုံလောက်သေးဘူးလို့လည်းပြောပါတယ်။
ဒီ American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးပါရရှင
် VOA ရဲ့အင်္ဂါနေ့မနေ့ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်နားတော်တာဆင်နေရဖြစ်ပါတယ်အခုဆက်လက်ပြီးသတင်းတွေကိုကြေညာပေးပါအောင်မယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ကလေးတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုကျူးလွန်တာတွေမြင့်တက်လာနေတဲ့အတွက်ကုလသမဂ္ဂအနေနဲ့အထူးစိုးရိမ်မိကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောဆိုထားကြောင်းပြောရေးဆိုခွင့်ရှိသူကတင်းလာနေမှာပြောဆိုလိုက်ပါတယ်
Since the military took over last February 1st at least 114
မြန်မာနိုင်ငံမှာ February လ10ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအနည်းဆုံး
အသက်3နှစ်ကနေ18နှစ်အကြားရှိတဲ့ကလေးငယ
်114ယောက်ဟာအာဏာသိမ်းစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေအကြမ်းဖက်တိုက်ခတ်မှုကြောင့်တေဆုံးခဲ့ရပြီးပြီးခဲ့တဲ့ဇန်နဝါရီလတလထဲမှာတင်ကလေး18ဦးတေဆုံးခဲ့ရတယ်လို့ကုလသမဂ္ဂအထွေမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဖာဟန်ဟတ်ကနယူးယောက်မြို့ကုလသမဂ္ဂအစအဦးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါမြန်မာနိုင်ငံကိုယ်တိုင်ပါဝင်လက်မှတ်ရေးထိုးထားတဲ့ကုလသမဂ္ဂကလေးများဆိုင်ရာအခွင့်အရေးသဘောတူညီချက်ကိုလိုက်နာဖို့နဲ့2019ခုနှစ်ကပြဋ္ဌာန်းခဲ့တဲ့မြန်မာနိုင်ငံကလေးများဆိုင်ရာဥပဒေကိုလိုက်နာဖို့လိုတယ်လို့ UNICEF ကလေးများဆိုင်ရာရန်ပုံငွေအဖွဲ့ကပြောဆိုလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပေါင်ပေါက်ခရှောင်းတန်နဲ့ပြန်လည်လွတ်မြောက်လာပြီလို့သတင်းတွေထွက်ပေါ်လာခဲ့ပေမဲ့ပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူး February 6ရက်နေ့တုန်းကကမ္ဘောဒီးယား time သတင်းစာကနေပါမောက်ကရှောင်းတန်နယ်ပြန်လည်လွတ်မြောက်လာတယ်လို့យေတာပြီးနောက်ဝင်ကြီးချုပ်ဟွန်ဆန်ကလည်းကြိုဆိုကြောင်းကမ္ဘောဒီးယားအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး February 9ရက်နေ့မှာမြန်မာစစ်ကောင်စီကို VOA ကဆက်သွယ်စုံစမ်းရမှာပါမောက်ကရှောင်းတန်နယ်ပြန်လည်လွတ်မြောက်လာခြင်းမရှိသေးဘူးလို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြန်လည်ပြောဆိုခဲ့ပါတယ်ဩစတြေးလျနိုင်ငံသားရှောင်းတန်နယ်ကိုပြန်လွတ်ပေးဖို့ဝင်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုလာရောက်စဉ်ကတောင်းဆိုခဲ့သလိုဩစတြေးလျနိုင်ငံသားရဲ့ဝင်ကြီးမာရက်စ်ဖေယန်ကလည်းပြန်လွတ်ပြေဖို့တနင်္ဂနွေနေ့တုန်းကတောင်းဆိုခဲ့ပါတယ်။ ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတန်လကိုစစ်တပ်ကအာဏာသိမ်းပြီးနောက်ဖမ်းဆီးကာအမြင့်ဆုံးထောင်ဒဏ်14နှစ်အထိကြားခံရနိုင်တဲ့နိုင်ငံတော်လုံခြုံရေးဥပဒေနဲ့တရားစွဲဆိုထားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတရနေ့ကကြားရောက်ခဲ့တဲ့တရုတ်နှစ်တကူပွဲတော်ကိုအာရှတိုက်နိုင်ငံတချို့မှာကြကြပြန့်ပြန့်ကျင်းပပြီးခဲ့တဲ့နောက်ကိုဗစ် -19 ကူးစက်မှုတွေမြင့်တက်လာနေပါတယ်။ကိုဗစ်လုံးဝကင်းရှင်းရေးမူဝါဒချမှတ်ပြီးအပြင်းထန်လှုပ်ဆောင်နေတဲ့ဟောင်ကောင်မှာပြီးခဲ့တဲ့တနင်္လာနေ့ကကူးစက်သူပေါင်း614ယောက်အထိပြန်လည်မြင့်တက်ခဲ့ပါတယ်။စင်ကာပူနိုင်ငံမှာတရုတ်နှစ်တကူအားလဲရဲ့အပြီးတပတ်အကြာပြီးခဲ့တဲ့တောက်ကြနေ့မှာ3စတိုးပြီးကူးစက်သူပေါင်း 13,000 ကျော်အထိမြင့်တက်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့အထိကူးစက်သူပေါင်း 9,952 ဦးထိရှိနေပါသေးတယ်။ဂျပန်နိုင်ငံမှာတနင်္ဂနွေနေ့တရက်ထဲမှာတင်အသစ်ကူးစက်ခံရသူပေါင်း 9,000 ကျော်ရှိခဲ့ပြီးတနင်္လာနေ့ကထိုင်းနိုင်ငံမှာကူးစက်သူပေါင်း 1,000 ကျော်ရှိခဲ့ပြီးမလေးရှားမှာကူးစက်သူပေါင်း 11,000 ကျော်ရှိခဲ့ပါတယ်။ကူးစက်များကိုဗစ် Omicron ကြောင့်အခုလိုမြင့်တက်လာနေတာဖြစ်ပြီးအာရှတိုက်နိုင်ငံတွေကကျန်းမာရေးဝန်ထမ်းတွေအတော်ကလေးယုံကန်နေကြရပါတယ်။တရုတ်ပြည်ဘေကျင်းမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်အားကစားပွဲမှာတနင်္လာနေ့တုန်းကအမျိုးသမီးမီတာ1500နှင်းလျှောအမြန်စီးပြိုင်ပွဲမှာနယ်သာလန်နိုင်ငံသူ Irene Watts ကတမိနစ် 53.28 စက္ကန့်နဲ့စံချိန်သစ်တင်ကပထမရရှိခဲ့ပြီးအိုလံပစ်သမိုင်းမှာပထမဆုံးဆောင်းရာသီအားကစားပြိုင်ပွဲရဲ့ပြိုင်ပွဲ5မျိုးအတွက်ရွှေတံဆိပ်ဆုရသူဖြစ်လာပါတယ်။အသက်35နှစ်ရှိပြီဖြစ်တဲ့နင်းရှော့စီအားကစားသမား Irene Watts ဟာသူ့ရဲ့အားကစားသက်တမ်း16နှစ်အတွင်းဒီရွှေတံဆိပ်ဆုဟာ6ခုမြောက်ဖြစ်ပါတယ်။လာမယ့်ကြာသပတေးနေ့မှာအမျိုးသမီးမီတာ1000ထပ်မံပြိုင်မှာဖြစ်ပါတယ်။အမျိုးသားမီတာ1000နှင်းလျှောအမြန်စီးမှာတော့တရုတ်အားကစားသမားရန်ဇီဝီကရရှိသွားပါတယ်။အသင်းလိုက်နှင်းလျှောစီးအမြင့်ခုံမှာတော့ဆလိုဗီးနီးယားအသင်းကအမှတ်တရကျော်နဲ့ရွှေတံဆိပ်ဆုရရှိသွားပါတယ်။တောင်ကုန်းနှင်းလျှောစီးအမျိုးသားအိုက်ပင်စကီးင်းမှာတော့ဆွစ်ဇာလန်နိုင်ငံကဘစ်ဖျူးစ်ကရွှေတံဆိပ်ဆုရရှိသွားပါတယ်။အမျိုးသမီးမီတာ900အမြန်စီးမှာတော့အသက်32နှစ်အရွယ်ရှိတဲ့အီတလီသူအရီနာဖွန်တာနာကရွှေတံဆိပ်ဆုအသီးသီးရရှိသွားပါတယ်ခင်ဗျာ
။အင်္ဂါနေ့နဲ့ခင်းသတင်းစီစဉ်ကိုဒေါက်ခင်မျိုးတက်နဲ့ကိုစောမိုးကျော်တို့ကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့မောင်းတော့မှာAA နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ခဲ့တဲ့အခြေအနေကိုပြောပြမှာပါ။အခုတော့အတိုင်းပင်ကန်ပုဂ္ဂိုလ်နဲ့နိုင်ငံတော်အတိုင်းပင်ကန်ပုဂ္ဂိုလ်နဲ့သမရတို့အပေါ်မှာရွေးကောက်ပွဲဆိုင်ရာအမှုနောက်ဆုံးအခြေအနေကိုကြည့်ကြရအောင်ပါရှင်။ NLD ပါတီရွေးကောက်ပွဲအနိုင်ရအောင်မလျော်ဩဇာတုံးခဲ့တယ်ဆိုပြီးသမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်းပင်ကန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပေါ်တရားစွဲဆိုထားတဲ့အမှုကို April 18ရက်မကျော်ခင်အပြည့်အစုံကြားနာဖို့တရားရုံးကသတ်မှတ်လိုက်ပါတယ်။နေပြည်တော်အထူးတရားရုံးမှာတနင်္လာနေ့တိုင်းစစ်ဆေးသွားမယ့်အစီအစဉ်နဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုဆက်ပြီးပြောပြမှာပါ။
2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရအောင်သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပြည်ထောင်စုဝန်ကြီးဦးမင်းသူတို့မလျော်ဩစာတုံးခဲ့တယ်လို့ဆိုပြီးရာဇသက်ကြီးဥပဒေပုံမှ130ကကြီးနဲ့တရားစွဲဆိုထားတဲ့အမှုတွေကိုကြားနာစစ်ဆေးမဲ့အချိန်စရာကိုမနေ့ကသတ်မှတ်လိုက်ပါတယ်။ April 18ရက်မကျော်ခင်အပြည့်အစုံစစ်ဆေးဖို့နေပြည်တော်အထူးတရားရုံးတရားသူကြီးကသတ်မှတ်လိုက်တာပါ။ဒါကြောင့်နှစ်လခွဲအတွင်းအမှုတွေကိုကြားနာဖို့ရှိနေကြောင်းတရားရုံးနဲ့နှိစက်တဲ့ရှေ့နေတအူးက VOA ကိုပြောပါတယ
်။ရုံးထွက်တယ်လေအဲဒီရုံးထွက်တယ်ဒါမသိရတာပေါ့။မဖြစ်ပါဘူးမဖြစ်ဘူး။သူကဒီနေ့က CMB လုပ်တယ်ခေါ်တယ်။ CMB ကဘယ်နေ့မှမပြုဆက်မယ်ဘယ်နေ့မှမပြုဆက်တာ။အဲ့ဒါလေးတော့ဒါလေးမဖြစ်ပါဘူးမဖြစ်ပါဘူး။တပတ်သူကတပတ်တစ်ခါချိန်တယ်ပြောတယ်။မသိရရင်သူပြည်သူဝဆရတာကတော့အဲ့လိုပေါ့နော်။
ဒေါက်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဦးမင်းသူတို့သုံးယောက်ပေါင်းပြီးတရားစွဲဆိုထားတဲ့အမှုအတွက်တရားလိုဘက်ကတင်နဲ့လိုပြတတ်တဲ့အယောက်20ရှိနေပါတယ်။လာမယ့်သတင်းပတ် February 14ရက်နေ့ရုံးချင်းကြရင်တရားလိုဦးအောင်မျိုးလွင်ရဲ့ထွက်ဆိုချက်တွေကိုစတင်ကြားနာမှာပါ။လောလောဆယ်ဒေါက်ဆန်းစုကြည်အပေါ်အမှုပေါင်း18မှုနဲ့စစ်ကောင်စီကတရားစွဲဆိုခဲ့ပြီးငားမှုအတွက်ထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်ထားပါတယ်။ရွေးကောက်ပွဲမှာ NLD ပါတီကမဲမတမာမှုလုပ်တယ်လို့ဆိုပြီးတိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တချို့ကလည်းရာဇသက်ကြီးပုံမှ130ကကြီးနဲ့စစ်ကောင်စီကတရားစွဲဆိုထားပါတယ်။ အဲ့ဒီအမှုနဲ့တရားဆက်ဆိုခံထားရတဲ့ NLD အစိုးရလက်ထက်ကရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူရဲ့အမှုကိုလည်းမနေ့ကကြားနာစစ်ဆေးပါတယ်။ဦးညီပူနဲ့အတူပြည်နယ်စီပင်တာယာရေးဝန်ကြီးဟောင်းဦးမေအောင်တို့နှစ်ဦးအပေါ်တရားစွဲဆိုထားတဲ့အမှုအတွက်တရားလိုဖြစ်တဲ့ပြည်내ရွေးကောက်ပွဲအရာရှိဦးသူရိန်ထွတ်ကိုမနေ့မနက်ပိုင်းကစစ်တွေအကျဉ်းထောင်အထူးတရားရုံးမှစတင်စစ်ဆေးခဲ့တယ်လို့သူတို့ရှေ့နေတွေက VOA ကိုပြောပါတယ
်။ဒီနေ့ဟောကိုစစ်ပါတယ်။ဟောတရားလိုဖြစ်တဲ့ဦးသူရိန်ထွတ်ကိုစစ်ပါတယ်။အမှုမှာကတော့ဝန်ကြီးချုပ်ဦးညီကူရဲ့တင်ပွင့်ကြီးဟောဦးမေအောင်ပေါ်တော့သမုန်းတွေကလည်းရောက်ပါပါတယ်။ဒါပေမဲ့တရားရုံးကအရေးယူဆောင်ရွက်တဲ့အပိုင်းမှာကြတော့ဝန်ကြီးချုပ်ဦးညီဘူးကကြတော့ရာဇဝတ်ကြီးပုံမှန်တရားသုံးဆကာဒီငယ်အရေးယူဆောင်ရွက်တဲ့ဟိုဝန်ကြီးဟောပြည်ဝန်ကြီးရောဦးမြောက်ကကြတော့တရားသုံးဆကာဒီပါတယ်အပြီးတော့ပုံမှန်တရားကိုပါတာပေါ့နော်အဓိကတော့ဟိုဟာကိုပြောထားတာပါအာဖိကူနီလေဆိုပြီးတော့အာဖိကူနီမှုပုံမှန်တူပါတယ်အမှုမှာတမှုပြတဲ့ဒါပေမဲ့ပုံမှန်ကမတူဘူးပေါ့ဒီတော့ငွေရောဦးမေအောင်လာကြတော့ပုံမှန်နှစ်ခုပါတာပေါ့အမုံကတမှုတွေပါပဲအဲ့ဒီရာဇပတိစာဦးထင်မှာတော့တိတိကျကျတာဆန္ဒရမရှိဘူးတကယ်လို့များဦးမှာဟိုဟာတရားသုံးစေကားကြီးပြေပါဆိုတော့တရားသုံးစေကားကြီးကပြည်ထောင်သုံးနှစ်ထိရှာမဲ့လို့ရတဲ့ပုံမှန်ပေါ့နော်အဲ့ဒီအနှုံးပေးသူတို့ကရှာမဲ့လို့ထင်တာပေါ့ကျွန်တော်တို့ယူဆတာကတော့
နောက်တစ်ချိန်ဖေဖော်ဝါရီလ14ရက်ရုံးချင်းကြရင်လေတရားလိုတက်တည်တွေရဲ့ထွက်ဆိုချက်တွေကိုဆက်လက်ကြားနာသွားမှာပါရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ဦးမင်းအောင်တို့ကိုစစ်ကောင်စီကအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါဝေးအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55ရုံးနဲ့ထောင်ဒဏ်နှစ်ရှည်ချမှတ်ထားရမှာလက်ရှိဦးညီပူကပုံမှန်905ခါခွေးအမှုအတွက်အလုတ်ကျန်းနဲ့ထောင်ဒဏ်2နှစ်အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55အတွက်အလုတ်ကျန်းနဲ့ထောင်ဒဏ်6နှစ်ကြာခံနေရပြီးဦးမေအောင်ကတော့ပုံမှန်905ခါခွေးအတွက်အလုတ်ကျန်းနဲ့ထောင်ဒဏ်2နှစ်အာဂရိမှုအတွက်အလုတ်ကျန်းနဲ့ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ခံထားရပါတယ်ရှင်
အင်္ဂါနေ့နဲ့ KVOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကစီရေးတင်းမာတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။မောင်းတော်မြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲဖြစ်ပွားနေပါတယ်။ဖြစ်ပွားခဲ့တယ်ပေါ့နော်။ဒီမောင်းတော်မြို့နယ်တဲကမီးတိုက်ကျေးရွာနားမှာ February 4ရက်နဲ့6ရက်နေ့ဒီမှာပေါ့လေတိုက်ပွဲတွေဖြစ်ခဲ့တာပါ။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသားညုံကပြောပြမှာပါရှင်။
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အစားနားလည်မှုနဲ့ပြစ်ခတ်ရစဲထားတာတနစ်ကျော်ပြီဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမုံတော်မြို့နယ်အတွင်းကမီးတိုက်ကြီးရွာနီးမှာမနေ့ကဖေဖော်ဝါရီလ6ရက်နေ့မှာ3နာရီကြာတိုက်ပွဲဖြစ်တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ပြောခွင့်ရသူကဆိုပါတယ်။မုံတော်မြို့နယ်မြောက်ပိုင်းလက်ပံတောင်ကျောက AA အဖွဲ့တွေရှိနေတဲ့နေရာကိုစစ်တပ်ဘက်ကနေပြီးထိုးစစ်ဆင်လာတာကြောင့်တိုက်ပွဲဖြစ်ပွားတာဖြစ်ပြီးတိုက်ပွဲကတော်လေးပြင်းထန်နေတယ်လို့ AA အဖွဲ့ပြောခွင့်ရသူခိုင်တုခါက view ကိုပြောပါတယ
်။မနေ့ကဒီ February 6ရက်နေ့မှာတော့ဒီမောင်တုံးမြို့နယ်မိတရွာရဲ့အချင်းမြောက်ဖက်ဒီ3ကီလိုမီတာခွေးလောက်အကွာဟိုလက်ပံတောင်ကျိုးမှာဒီမြန်မာစစ်တပ်နဲ့ကျွန်တော်တို့ရခိုင်တပ်တို့ကြမ်းမှာတိုက်ပွဲဖြစ်ခဲ့တာတော့ရှိတယ်ကြ။ဟိုဘာကြောင့်လဲဆိုလို့ရှိရင်ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီအဲ့ဒီလက်ပံတောင်ကျိုးကိုဟိုထားပြီးတော့ဒီထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့တိုက်ပွဲကဖြစ်ခဲ့တာဆိုတော့ဒီတိုက်ပွဲဖြစ်တာကတော့ဒီမွန်လွေ3နာရီမှာတိုက်ပွဲဆက်ဖြစ်တာပေါ့နော်အဲ့ဒီမှာမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ဟိုစပ်ပြီးတော့ပစ်ခတ်တယ်ပြီးလို့ရှိရင်တော့သူတို့မြေပြင်ကထိုးစစ်လုပ်တာပေါ့ဆိုတော့ဒီတိုက်ပွဲကတော့ညနေ6နာရီ15မိနစ်လောက်မှပဲဟိုတနက်တန်တိုက်တော့တာပေါ့ဆိုတော့အဲ့ဒီတိုက်ပွဲဖြစ်စဉ်အတွင်းမှာတော့နှစ်ဖက်ထိခိုက်ကြဆုံမှုအနေထားပေါ့နော်အဲ့ဒီမှာကျွန်တော်တို့ဘက်ကတော့ထိခိုက်ကြဆုံမှုမရှိဘူးဗျဒါပေမဲ့ဒီမြန်မာစစ်တပ်ဘက်ကတော့ဒီထိခိုက်ကြဆုံမှုဟိုရှိတယ်လို့တော့ကျွန်တော်တို့သိရတာပေါ့ဟု
တ်တနည်းနည်းလေးကတိုက်ပွဲဖြစ်ခဲ့တဲ့မိလိုက်ကြီးရွာနီးလက်ပံတောင်ကျောမှာပြီးခဲ့တဲ့ဖေဖော်ဝါရီလ4ရက်နေ့ကစပြီးတော့တိုက်ပွဲတွေဖြစ်ခဲ့တာပါဒီကနေ့မှာတော့တိုက်ပွဲတွေရပ်နေတယ်လို့ခိုင်တုခါကပြောပါတယ်ရခိုင်ပြည်နယ်မှာစစ်တပ်နဲ့အဖွဲ့တို့ကြားနှစ်ဖက်နားလည်မှုနဲ့အပြည့်ရထားခဲ့ပြီးတော့တနစ်ကျော်ကြာချိန်2021ခုနှစ်နိုဝင်ဘာလ9ရက်နေ့မှာပထမဆုံးချိန်တိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။အဲ့ဒီတည်းကမောင်းတုံးမြို့နယ်မြောက်ပိုင်းမှာတက်တဲ့ဤအဖွဲ့ကြမှာစီးရီးတက်မာနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဤပြောခွင့်ရသူခိုင်တုခါကခုလိုပြောပါတယ်။
ဟိုနေရာတိုင်းမှာဟိုတက်မာနေလို့တော့ဟိုပြောလို့မရဘူးပေါ့နော်။ဒါပေမဲ့ဒီဟိုတချို့နေရာတွေမှာတော့ဒါတက်မာမှုတွေဆက်ပြီးတော့ရှိနေတယ်လို့ပဲဟိုပြောရမှာပေါ့။
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကနေ2020ခုနှစ်အောက်တိုဘာလအထိ AA အဖွဲ့နဲ့စစ်တပ်ကြားမှာတိုက်ပွဲတွေအကြီးအကျယ်ဖြစ်ခဲ့တာကြောင့် ဒေသက2,000ကျော်လောက်နေရာဆုံးခွာပြီးတော့ထွက်ပြေးခဲ့ရပါတယ်။လက်ရှိအချိန်ထိလည်းစီမေးဒုက္ခတွေတသိန်းနီးပါးနေရာမှာပြန်ထိုင်ကြသေးပါဘူး။အခုလည်းပဲမောင်းတော်မြို့နယ်ထဲမှာတိုက်ပွဲတွေပြန်ဖြစ်နေပြီးတော့စီးရဲတက်မှနေတာကြောင့်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့တိုက်ပွဲတွေပြန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။
ကိုသားညဦးပါရှင်ဆက်လက်ပြီးတော့ထိုင်းနိုင်ငံရောက်ဒီမြန်မာနိုင်ငံသားအလုပ်သမားတွေနဲ့ပတ်သက်တဲ့သတင်းကိုပြောပြမှာပါ။ထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူညီချက်စာချုပ်လွှာ MOU စနစ်နဲ့အလုပ်လာရောက်လုပ်ကိုင်နေကြတဲ့အလုပ်သမားတွေအနေနဲ့လေးနှစ်ပြည့်သွားရင်စာချုပ်အသစ်ချုပ်ဖို့နေရက်ပြန်စရာမလိုတော့ပါဘူး။ဒါဟာကိုဗစ်ကပ်ရောဂါကြောင့်အခုလိုကန့်သတ်ချက်ကိုထိုင်းအလုပ်သမားဝန်ကြီးဌာနကဖြေလျှော့ပေးလိုက်တာပါ။ထိုင်းခြေဆိုင် VOA သတင်းတောက် VOA မြန်မာပိုင်းသတင်းတောက်မဲအေးမာကပြောပြမှာပါရှင
်။ထိုင်းနိုင်ငံမှာအစိုးရအချင်းချင်းနားလည်မှုစာချုပ်လွှာ MOU နဲ့တရားဝင်အလုပ်လုပ်ကိုင်ဖို့ခွင့်ပြုထားတဲ့မြန်မာ၊လာအိုနဲ့ကမ္ဘောဒီးယားသုံးနိုင်ငံကအလုပ်သမားတွေကိုထိုင်းအစိုးရကနှစ်နှစ်နေထိုင်အလုပ်လုပ်ခွင့်နှစ်နှစ်သက်တမ်းတိုးခွင့်နဲ့စုစုပေါင်း၄နှစ်ထိုင်းနိုင်ငံထဲမှာနေထိုင်အလုပ်လုပ်ခွင့်ပြုထားပါတယ်။၄နှစ်ပြည့်သွားပြီဆိုရင်တော့မိမိတို့ရဲ့မူရင်းနိုင်ငံကိုပြန်သွားဖို့လိုပြီးစာချုပ်အသစ်ချုပ်ဆိုပြီးမှပြန်ခေါ်လေးရှိပါတယ်။အခုကိုဗစ်ကပ်ဘေးဖြစ်နေချိန်မှာနေရရင်ပြန်သွားသူတွေပြန်လာဖို့ခက်ခဲနေတာကြောင့်ထိုင်းနိုင်ငံမှာအလုပ်သမားရှားပါးပြက်လက်မှုတွေကြုံနေရပါတယ်။အခု2022ခုနှစ်ထဲမှာပဲလေးနှစ်နေထိုင်အလုပ်လုပ်ခွင့်တက်တန်းကုန်ဆုံးသွားသူတွေကိုနေရရင်းကိုမပြန်ခိုင်းတော့ပဲထိုင်းနိုင်ငံထဲမှာပဲထိုင်းလူ့သမားဝန်ကြီးဌာနကတက်တန်းတိုးခွင့်ပြုလိုက်ပြီဆိုပြီးထိုင်းလူ့သမားဝန်ကြီးမစ္စတာဆူချက်ချုံကလင်ကပြောကြားခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့မြန်မာရှေ့ပြောက်လူ့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့ထိုင်းအစိုးရကကပ်ဘေးကာလမှာဖြေလျှော့ပေးလိုက်တာဖြစ်ကြောင်းအခုလိုပြောပြပါတယ
်အိုမီကွန်ရောဂါကလည်းမြန်မာနိုင်ငံမှာရောထိုင်းနိုင်ငံမှာရောပြန့်နှံ့နေတဲ့အခါမှာအခုလောက်သားတွေကိုနေရရင်ကိုပြန်သွားဆိုင်ပြီးအရင် project တိုင်းနဲ့တရားဝင်အဖြစ်စာချုပ်ချုပ်ပြန်ခေါ်မယ်ဆိုရင်မလိုလားအဖေနဲ့ယောဂပြန်ပွားမှုနှောင်းနေပုံပြီးမြင့်တလာနိုင်တယ်လို့သုံးသပ်တဲ့အတွက်ကြောင့်သူတို့ဆိုင်နိုင်ငံထဲမှာပဲငါကကျွန်တော်ဒီ passport ထုတ်ပြီးတဲ့ center ရှိတယ်အဲ့ center မှာနောက်တက်တန်းတစ်နှစ်ကြိုးပြီးမှကျွန်တော်လောက်သားတွေကိုနေရရင်ပြန်ကြမလို့ပဲဒီနေ့ကမှာပဲဆက်လက်တက်တန်းကြိုးဖို့သူတို့ရှိနေသုံးသပ်တာပါအဲ့လိုစီစဉ်သုံးသပ်တဲ့အခါမှာတော့အလို့သမားဝန်ကြီးဌာနဘက်ကတော့လုံးဝအခိုင်အမာဆုံးဖြတ်ချက်ချလိုက်ပြီ
ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေအတွက်နိုင်ငံကူးလက်မှတ်တွေထုတ်ပေးတာတက်တန်းတိုးတာတွေကိုလုပ်ပေးတဲ့စင်တာတွေကိုစမုတ်စခွန်ပြည်နယ်ထဲမှာဖွင့်လှစ်ထားပါတယ်အဲ့ဒီပြည်နယ်ထဲမှာကိုဗစ်ကပ်ဘေးအခြေအနေပေါ်မူတည်ပြီးအလုပ်သမားတွေ MOU တက်တန်းတိုးမဲ့ကိစ္စတွေကိုထိုင်းအစိုးရကစီစဉ်လုပ်ပေးသွားမှာဖြစ်တယ်လို့လည်းဦးအောင်ကျော်ကပြောပါတယ်။နိုင်ငံနားလည်မှုစာချုပ်လွှာ MOU နဲ့အလုပ်လာလုပ်ကြတဲ့အလုပ်သမားတွေအတွက်အခုလိုမျိုးနေရက်ပြန်စရာမလိုတဲ့ထိုင်းလူ့သမားဝန်ကြီးဌာနရဲ့အစီအစဉ်ဟာကောင်းမွန်ပြီးအလုပ်သမားတွေအတွက်အကျိုးလဲရှိတယ်လို့လည်းသူကသုံးသပ်ပါတယ်။
အဲ့ဒီ project တွေကအမြန်ဆုံးက60ပဲ။အဲ့တော့ဒီလူ့သားတူက60အင်ဂျင်သွားတဲ့အတွက်ကြောင့်နံပါတ်1အဲ60နှစ်လအတွင်းမှာပြည့်ဝဝင်လုံးဝမရှိတော့ဘူး။နံပါတ်2မြန်မာနိုင်ငံပြန်သွားတဲ့ကြောင်သူကကွန်ကြက်တွေရှိတယ်။ဘယ်လိုမရှိဘူးကွန်ကြက်တွေရှိလာတယ်။ပြီးရင်နောက်တစ်ကြိမ်ကျန်လာဘုတ်အတွက်ကလည်းမကွန်ကြက်တွေရှိတယ်။အဲ့မဲ့မှသူကကြီးမားတဲ့စက်ရုံလုံးရုံကုမ္ပဏီကြီးကြတော့အဲ့ဒီလိုပြန်သွားတဲ့ဈေးရပြန်လာရဲ့ဈေးရပေါ့နော်မတော်ရင်စားတွေပေါ့။အဲ့ဒါဒီအခါတွေကတော့တောင်းယူပြီးတော့ကျွန်တော်တွေးရတယ်။ဒါဆိုစက်ရုံငယ်ငယ်ကြီးကြတော့သူတို့အဲ့ဒီဈေးကိုဒီရန်နဲ့စပြန်တဲ့အချိန်စာရင်းကသူတို့ကွန်ကြက်တွေအားလုံးကလုတ်သားသည့်ကွန်ကြက်ခံတဲ့ကြောင်ကျွန်တော်တို့တော့ယူဝင်လို့ဝင်ဖို့ဖြစ်ပါတယ်အခုလိုမျိုးဒီကိုဗစ်ရောဂါကိုအကြောင်းပြုပြီးမှဒီနိုင်ငံလေးမှာလက်မဝင်ခဏကစီစဉ်ပေးလိုက်တဲ့ကြောင့်လက်သားပြက်ပြက်ဝင်ဝင်မဆုံးဆုံးသွားဘူးနှင့်မလိုလားအတက်ကုန်ကြက်တွေမကုန်တော့ဘူးအဲ့တည်းအကျိုးမြတ်တွေအများကြီးဖြစ်ပါမယ
်အခုလိုမျိုးနေထိုင်အလုပ်လုပ်ခွင့်စာချုပ်အသစ်ချုပ်ဆိုဖို့လိုအပ်တဲ့လူတွေနေရက်ပြန်စရာမလိုဘူးဆိုတော့ထိုင်းလူ့သမားဝန်ကြီးဌာနကဆုံးဖြတ်လိုက်တဲ့အတွက်သက်ဆိုင်ရာ MOU ထိုးထားတဲ့နိုင်ငံတွေကတာဝန်ရှိသူတွေဟာလိုအပ်တဲ့ဆိုင်ရွက်ဆိုင်တိုင်းကိစ္စတွေကိုလာရောက်လုပ်ပေးရမှာဖြစ်ပါတယ်။မြန်မာ၊ကမ္ဘောဒီးယား၊လာအို၃နိုင်ငံက MOU စနစ်နဲ့ထိုင်းနိုင်ငံမှာလာရောက်လုပ်ကိုင်နေကြသူတွေရဲ့နေထိုင်ခွင့်အလုပ်လုပ်ခွင့်တက်တန်း၄နှစ်ပြည့်သွားပြီးတဲ့နောက်နေရက်မပြန်တဲ့ထိုင်းနိုင်ငံထဲမှာ6လဆက်ပြီးနေထိုင်ခွင့်ပြုရေးအတွက်ထိုင်းလူ့သမားဝန်ကြီးဌာနကသက်ဆိုင်ရာနိုင်ငံအနေနဲ့ဆွေးနွေးနေတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်။
ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။အခုတော့ကျမတို့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။လူငယ်တဲ့နှစ်တန်ပေါင်း80ကျော်လောက်တုန်းကရှင်တန်နေထိုင်ခဲ့တဲ့ဒိုင်နိုဆောကြောက်ဖြစ်ရုပ်ကျွင်းမြို့ဦးထဲမှာပကတိညီပါမပြတ်မစီးရှိနေတဲ့ဒ တရေတားလောင်းကိုသိပ္ပံပညာရှင်တွေပထမဆုံးတွေ့ရှိခဲ့ပါတယ်။အဲဒီကတဆင့်ဒိုင်နိုဆောတွေဘလို့မွေးဖွားတယ်လဲဆိုတာကိုလေ့လာနိုင်ခဲ့တဲ့အကြောင်းရိုက်တာသတင်းတပုတ်ကိုအခြေခံပြီးတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါ
။လွန်ခဲ့တဲ့နှစ်တန်ပေါင်း66တန်းကနေ82တန်းဝန်းကျင်ကရှင်သန်နေထိုင်ခဲ့တဲ့သွားမပါတဲ့ Ivoraptorosaur အမျိုးအစားဒိုင်နိုဆောဥပလီထဲမှာရင်းလျံကလေးလို့နာမည်ပေးထားတဲ့ချက်ကလေးတွေလိုဥကနေဖောက်ထွက်ဖို့အတွက်ပြင်းနေတဲ့ဒိုင်နိုဆောကလေးကိုကျင်းနိုင်ငံတောင်ပိုင်းဂန်ဂျိုးပြည်နယ်ထဲမှာတွေ့ခဲ့ရတာပါ။ရင်းလျံကလေးကိုဗြိတိန်နိုင်ငံဘာမင်ဂမ်တက္ကသိုလ်နဲ့ကျင်းနိုင်ငံဘေကျင်းဘူမိသိပ်ပံတက္ကသိုလ်တို့ကပူးတွဲလေ့လာနေတာဖြစ်ပြီးအခုတော့သူကနေတဆင့်ဒိုင်နိုဆောတွေကိုရောခုခေတ်ညှက်တွေကိုပါနှိုင်းရှင်လေ့လာနိုင်တော့မှာဖြစ်ကြောင်းဒီသုတေသနဆာလန်းပြုစုရမှာဥဆောင်သူဘာမင်ဂမ်တက္ကသိုလ်ကဖုံဝင်ဆံကပြောပါတယ်။
So this is one of the best preserved dinosaur embryos ever found and reported in science.
ဒါ dinosaur တွေလောင်ရုပ်ကျင်းနေတဲ့ခါရေနှုန်းကတစ်ခါမှမတွေ့ခဲ့ဘူးတဲ့ရုပ်ကျင်းမှာပကတိနေပါမပြတ်မစီရှိနေတာကိုသိပ္ပံမှတ်တမ်းတင်နိုင်ခဲ့တာပါ။အခုလိုမျိုးမပြတ်စီပဲရှိနေတဲ့အတွက်သူ့ရဲ့အနေအထားကိုကောင်းကောင်းလေ့လာနိုင်သလိုတခြား dinosaur တွေရောအခုခေတ်ငှက်မျိုးတွေနဲ့ပါရှင်းကြည့်လို့ရနိုင်မှာဖြစ်ပါတယ
်။သူ့ရဲ့လေ့လာမှုအရဒီ dinosaur ဟာသွားမပါတဲ့ညက်နဲ့တူတဲ့ဒိုင်နိုဆောမျိုးတစ်မျိုးဖြစ်တဲ့ Ivoraptorosaur ဖြစ်နေတာတွေ့ရတယ်လို့လည်းပြောပါတယ်
။ After careful fossil preparation, basically we see the whole skeleton very clearly, although some body parts are still embedded.
ရုပ်ရှင်ကိုလေ့လာဖို့ view design ဖြစ်စေလိုက်တဲ့အခါမှာသူရဲ့ရိုးစုတစ်စုံကိုရှင်းရှင်းလင်းလင်းတွေ့လာရပါတယ်။သူရဲ့ခန္ဓာကိုယ်အစိတ်ပိုင်းတချို့ဒီဒိုင်နိုဆောဥရမှာကျန်နေသေးပေမယ့်အကောင်ပဲကတိရှိနေတယ်။ဦးကောင်အခွန်ကိုရှင်းရှင်းကြီးမြင်နေရတယ်လို့သူကမတွေ့ရတဲ့အတွက်ဒါက Ovaraptorosaur Dinosaur အမျိုးအစားရဲ့ထင်ရှားတဲ့လက္ခဏာတစ်ခုဖြစ်ပါတယ်။သူ့ကိုတခြားကိုခန္ဓာဖွဲ့စည်းတိစောက်ပုံတွေနဲ့ပါဆက်စစ်ကြည့်ပြီးတော့ Ovaraptorosaur ဖြစ်နေတတ်မှတ်လိုက်တာပါ
။ဒီ Dinosaur ဟာလွန်ခဲ့တဲ့နှစ်တန်ပေါင်းတရာဝန်းကျင် Cretaceous ခေတ်ကရှင်သန်နေထိုင်ခဲ့ကြတာပါ။ရင်းလျံကလေးရဲ့မိခင်ကတော့လွန်ခဲ့တဲ့နှစ်တန်ပေါင်း66တန်းကနေ82တန်းတွင်နေထိုင်ခဲ့သူဖြစ်မယ်လို့သုတေသနပညာရှင်တွေကခန့်မှန်းကြပါတယ်။အရှေ6လမှာခွဲကျော်ရှိတဲ့ဒီဒိုင်နိုဆောဥကလေးထဲမှာခွေးနေတဲ့ရင်းလျံကလေးကတော့ခေါင်းကနေအမီးထိဆိုအရှေက10လမှာခွဲရှိပါတယ်။ဒီဒိုင်နိုဆောဥပါတဲ့ကြောက်ဖြစ်ရုပ်ကျွန်းတွေကိုကျုပ်နိုင်ငံတောင်ပိုင်းစိတ်ကမ်းမြုပ်ကလေးဖြစ်တဲ့ရှာမန်းကရင်းလျံတဘာဝကြောက်သမိုင်းပြတဲ့ရှိရာနေရာမှာတွေ့ကြတာဖြစ်ပါတယ်။ရင်းလျံကလေးကတော့ဒိုင်နိုဆောတွေကဥကနေဘလို့ပေါက်ပြဆိုတာကိုတက်တေပြနိုင်ခဲ့တယ်လို့သုတေသနပညာရှင်ဖုံဝင်ဆံကပြောပါတယ်
။ So in modern day birds, they have a unique behavior called tucking. So starting from day 17, they will curl their body up.
အခုခေတ်မျိုးစိတ်တွေကိုကြည့်ရင်ဥပမာဖောင်မထွက်ခင်မှာအကောင်ငယ်လေးမှာထူးခြားတဲ့အနေအထားမျိုးတွေတွေ့ရလေရှိပါတယ်။ဒီ18ရက်တည်သားဘောက်ကစကြည့်မယ်ဆိုရင်18ရက်ကနေပြီးရက်20အတွင်းမှာသူတို့ကခေါင်းကို6လောက်ကြားရဲ့ရှို့သွင်းပြီးတော့ကိုယ်ကိုကွေးထားတတ်ပါတယ်။ပြီးတော့ဥခုံကိုခွဲထွက်ပြီးတော့နောက်ဆုံးအနေအထားရအောင်စပြီးတော့ပြင်ဆင်ပါတယ်။ဒီလိုအနေအထားကသူတို့ရဲ့ဥကောင်းပိုင်းမှာအားပြေရှိစေပြီးတော့ဒီဥခုံကိုနှုတ်တီးနဲ့ဖောက်ခွဲထွက်တဲ့အခါမှာဟန်ချက်ကောင်းနေမှာဖြစ်ပါတယ်။ဒီလိုမျိုးဇေယိုက်မျိုးကငှက်တင်မှာပဲတွေ့ရလေရှိရဆိုမယ်အခုတော့ဒီငှက်မဟုတ်တဲ့ဒိုင်နိုဆောတွေမှာပါဥကုံကခွဲမထွက်ခင်ဒီလိုအမှုကြည့်မျိုးရှိရဆိုတဲ့အထောက်အထားကိုတွေ့လာရပါတယ်
။ကြောက်ဖြစ်ရုပ်ချင်းဒိုင်နိုဆောဥကလေးကိုတက်ကြတဲ့2000မှာတွေ့ခဲ့တာဖြစ်ပေမဲ့2021ခုနှစ်ဒီဇင်ဘာမှာမှအခုလေ့လာတွေ့ရှိချက်ကိုထုတ်ပြန်နိုင်ခဲ့တာဖြစ်ပါတယ်။ဒီတွေ့ရှိမှုကနေခုခေတ်ငှက်တွေရဲ့ဇေယိုက်ဟာဒိုင်နိုဆောတွေစီကနေဆင်းသက်လာတာဖြစ်နိုင်တယ်လို့အီဒန်ဘော်ရတက်ကတို့ကပမောက်ကစတိဘရာဆတီကကောက်ချက်ချခဲ့ပါတယ
်။ဒေါက်ခင်မျိုးတက်ပါရှင်။မတားခင်မှာတော့အသက်ကယ်နှလုံးခုန်ဆက်ပို့ပေးတဲ့ဒရုန်းဝန်ဆောင်မှုအကြောင်းပြောပြထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြရမှာပါ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမပါတာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမယ်။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမယ်။ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်ဂျူတောက်ချက်70ပြီးအေရှာဘင်းဂျူရူချန်နယ်တရားတဲ့တမောင်ဟုတ်ထိုင်းကွန်6ဂျူရူချန်နယ်တရား23တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရူဖမ်းယူမှုအသေးစိတ်အချက်လက်ကိုဗီဒီယိုမြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ဗီဒီယိုမြန်မာ
VOA မြန်မာပိုင်းစီစဉ်ကိုကြည့်ရှုအားပေးကြတဲ့အတွက်လဲကျေးဇူးအထူးတင်ပါတယ်မြန်မာစံတော်ချိန်ညနေ6နာရီခွဲပါပြီရှင်ကျမတို့အခု VOA မြန်မာပိုင်းညနေခင်းအစီအစဉ်ကိုလိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်နေပါတယ်အခုဒီဒုတိယပိုင်းအစီအစဉ်အတွက်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့
with an autonomous system that can start instantly and
ဒါကတော့အသက်ကနှလုံးခုန်ဆက်ပို့ပေးတဲ့ drone ဝန်ဆောင်မှုအကြောင်းတင်ပြထားတဲ့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြည့်ရှုနားဆင်ရဖို့ရှိပါတယ်။တခါတက်တက်ရောင်သတင်းလှော်ကိုလည်းတင်ဆက်ပါပါ။အခုတော့စီးပွားရေးကဏ္ဍကိုအရင်ဆုံးနားဆင်ကြည့်ရှုကြရအောင်ပါ။ကမ္ဘာပေါ်ကအကြီးဆုံးစွမ်းအင်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Total Energies နဲ့ Chevron တို့ကနေမြန်မာနိုင်ငံကလုပ်ငန်းတွေရုပ်သိမ်းတဲ့အကြောင်းကြေညာလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်စစ်ကောင်စီအပေါ်မှာစီးပွားရေးအရတက်ရောက်မှုရှိလာနိုင်ပါသလား။မတ်တန်ကီထိုက်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်ရှင်။
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလအတွင်းရွေးကောက်ခံအစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတရားဥပဒေစိုးမိုးမှုရုပ်ရော့လူ့ခွင့်ရေးချိုးဖောက်မှုအကြီးအကျယ်ဖြစ်နေတဲ့အချက်ကိုထောက်ပြပြီး Total Energies နဲ့ Chevron လုပ်ငန်းကြီးတို့ကပြီးခဲ့တဲ့သတင်းပတ်တောက်ကြန်ကြီးမှာအခုလိုကြေညာတာဖြစ်ပါတယ်မြမရေနံနဲ့တဘာဝဓာတ်ငွေ့လုပ်ငန်း MOGE ထိုင်းနိုင်ငံရဲ့ရေနံရှာဖွေထုတ်လုပ်ရေးလုပ်ငန်း PTT တို့နဲ့အတူပူးပေါင်းပြီး Total နဲ့ Chevron တို့ကရတနာကန်းလွန်တဘာဝဓာတ်ငွေ့လောက်ွက်လုပ်နေတဲ့အတွက်အကြီးအကျယ်ဝေဖန်ခံရပြီးဖျားပေးခံရတာလည်းဖြစ်ပါတယ် MOGE ကအစိုးရအတွက်ဘဏ္ဍာငွေရှာဖွေပေးနေတာဖြစ်ပြီး Total ကဖက်ဆက်လုပ်ငန်းမှာအစုရှယ်ယာအများဆုံးနဲ့လုပ်ငန်းတွေကိုလဲပတ်နေတာဖြစ်ပါတယ်လုပ်ငန်းတွေရုပ်သိမ်းရေးကို6လအတွင်းအပြစ်တဆောင်ရွက်ဖို့ခံမှန်းနေလို့ Total ကပြောပါတယ်။ Chevron ဘက်ကတော့အချိန်ကန့်သက်ချက်မပြောပါဘူး။ဒါပေမဲ့မြန်မာနိုင်ငံကလုပ်ငန်းတွေထွက်ခွာရေးအတွက်အစီအစဉ်တကျအသွင်ကူးပြောင်းရေးလို့ပြောပါတယ်။မြန်မာနိုင်ငံကလုပ်ငန်းရုပ်သိမ်းမှုကြောင့်ဘန်ဒါရေးထိခိုက်ရမှုအတိုင်းအတာကိုတော့ Total Energies ကမပြောပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံဟာသူတို့လုပ်ငန်းကြီးအတွက်ပမာဏအငင်းငယ်သာရှိတယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးငွေကြေးကိစ္စကိုအရေးတကြီးထည့်သွင်းစဉ်းစားခဲ့တာမရှိကြောင်း2021ခုနှစ်အတွင်းမြန်မာနဲ့သက်ဆိုင်တဲ့ငွေကြေးပမာဏကဒေါ်လာ105တန်းသာရှိကြောင်းဒါဟာဆိုရင်ကုမ္ပဏီရဲ့ဝင်ငွေရဲ့တည်ရခိုင်နှုန်းပင်မရှိကြောင်း Total Energies ရဲ့ပြောခွင့်ရကိုကိုကာပြီး Reuters ကဖော်ပြပါတယ် Total Energies ရဲ့ဒီကာလအတွင်းရေနံနဲ့သဘာဝဓာတ်ငွေ့ထုတ်လုပ်မှုစုစုပေါင်းရဲ့3.6 ရာခိုင်နှုန်းလောက်ပဲမြန်မာကပါဝင်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံခြားငွေထက်ဝက်လောက်ကတဘာဝဓာတ်ငွေကဝင်ငွေဖြစ်ပြီးမြန်မာအစိုးရခန့်မှန်းချက်အရ 2021-2022 ခုနှစ်အတွင်းကမ်းလွန်တဲ့ပိုက်လိုင်းစီမံကိန်းတွေကနေမြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOG အနေနဲ့ဒေါ်လာတန်း 1,500 လောက်ရမယ်လို့ခန့်မှန်းထားတာပါ။ပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလဆီယနာသိမ်းပြီးတဲ့နောက်ရွေးကောက်ခံလွှတ်တော်မတ်တီနဲ့စပြီးတော့စုဖွဲ့လိုက်တဲ့ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကခန့်အပ်ထားတဲ့အဲ့ဒီအချိန်ကစီးပွားရေးဆိုင်ရာယာယီဝန်ကြီးဦးတင်ထွန်းနိုင်ကမတ်လအတွင်း VOE နဲ့တီးထန့်တွေ့ဆုံမေးမြန်းကမ်းမှလည်းစစ်ကောင်စီကိုဝင်ငွေရလန်းပိတ်သွားအောင်အဓိကလှုပ်ရှားဆောင်ရွက်မယ်လို့ပြောဆိုခဲ့တာပါ
ဝင်ငွေရလည်းအဓိကရတဲ့ဗန္ဒာကြီးအချင်းမြင့်လေဖြစ်တယ်ကျွန်တော်တို့ကဒီရေနံနဲ့တဘာဝတက်ငွေရရနေတဲ့ဝင်ငွေတွေရှိပါတယ်နောက်ကနိုင်ငံတော်ပိုင်းစွဲဖွဲ့စည်းရရနေတဲ့ဝင်ငွေတွေလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေရနေလို့ရရှိနေတဲ့ကျွန်တော်တို့ဝင်ငွေတွေလည်းရှိပါတယ်ဒါတွေအားလုံးကိုကျွန်တော်တို့ကဟိုပြန်နိုင်ကြများအမြန်ဆုံးပေါ့လေ ကျွန်တော်တို့အကုန်လုံးကိုဖြစ်နိုင်တဲ့များနီလန်းပေါင်းစုံနဲ့ကျွန်တော်ကြိုးစားပြီးပိတ်ဆို့တော့မှာဖြစ်ပါတယ
်။အခုဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့တော့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့လည်းဆီယနာသိမ့်ပြီးနောက်သိမ့်မကြခင်မှာပဲအဲ့ဒီအချိန်ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတန်ရှာနာဘာဂနာကအာဏာရယူထားတဲ့မြန်မာစစ်တပ်နဲ့အစဉ်တစိုက်ဆက်သွယ်ဆွေးနွေးခဲ့တာဖြစ်ပြီးစစ်တပ်ခေါင်းဆောင်ပိုင်းဟာဒဏ်ခတ်ပိတ်ဆို့မှုတွေအပေါ်ထားတဲ့သဘောထားကိုသူမက2020ခုနှစ်မတ်လသတင်းစာရှင်းလင်းပွဲမှာအခုလိုပြန်ပြောပြခဲ့ပါတယ
် I had discussion with the army and I warned them that
စစ်တပ်နဲ့ဆွေးနွေးခဲ့ပြီးအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်နိုင်တယ်လို့တတိပေးခဲ့ပါတယ်။စစ်တပ်ကတော့သူတို့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကယူနေပါပြီးအတိတ်တုန်းကလည်းဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုကြော်လားနိုင်ခဲ့တယ်လို့သူမကိုပြန်ဖြေခဲ့ပါတယ်လို့ပြောသွားတာဖြစ်ပါတယ်။တိုတဲရဲ့ချင်းညာချက်ထွက်လာပြီးမကြခင်မှာပဲရှေဗရွန်ကလည်းမြန်မာနိုင်ငံကရုပ်သိမ်းဖို့စီစဉ်ထားကြောင်းပြောခဲ့တာပါလူခွင့်ရေးချိုးဖောက်မှုတွေကိုရှုတ်ချကြောင်းနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလိုက်နာမယ်အကြောင်းပြောခဲ့တာပါလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတော့ဒီဆုံးဖြတ်ချက်တွေကိုကြိုးဆိုပါတယ်နောက်တစ်ဆင့်ကတော့တဘာဝဓာတ်ငွေဝင်ငွေတွေကိုအာနာရှင်နေထံမရောက်စေရည်ဖြစ်တယ်လို့ HRW ရဲ့အမှုဆောင်ညွှန်ကြားရေးမှူးကန်ရုတ်ကပြောပါတယ် HRW ရဲ့အာရှရေးညာညွှန်ကြားရေးမှူးဂျွန်စစ်တန်ကလည်းအခုလိုပြောပါတယ်
Toto's decision to leave will have some economic impact on
တိုတဲရဲ့ဆုံးဖြတ်ချက်ဟာဆိုရင်စစ်ကောင်စီဘက်မှစီးပွားရေးအရာတက်ရောက်မှုတချို့ရှိလာမှာဖြစ်တယ်လို့တခြားကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံတွင်းမှာလုပ်ငန်းတွေလုပ်ရေးအတွက်စဉ်းစားလာကြပါလိမ့်မယ်တဲ့တိုတဲရဲ့ဆုံးဖြတ်ချက်ဟာဆိုရင်တခြားသူတွေအတွက်လည်းသူတို့လိုလားနေတဲ့အလုပ်လုပ်လို့တဲ့ဝန်ကျင်မျိုးမဟုတ်ဘူးဆိုတာကိုအရေးလက္ခဏာပြသလိုက်တာဖြစ်ပါတယ်လို့သူကပြောခဲ့တာဖြစ်ပါတယ်PTT ရှာဖွေရေးနဲ့ထုတ်လုပ်ရေးလုပ်ငန်းကတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံရဲ့စွန့်အင်လုံခြုံရေးနဲ့စွန့်အင်လိုအပ်ချက်ကြောင့်နှစ်နိုင်ငံစလုံးကပြည်သူတွေရဲ့အတက်မွေးဝမ်းကြောင်းအပေါ်မှာတက်ရောက်မှုကိုကာကွယ်ပေးရေးအဓိကဦးစားပေးထားပြီးနီးလန်းတွေကိုဆန့်စစ်သုံးသပ်နေတယ်လို့ပြောပါတယ်ရတနာစီမံကိန်းမှာ total ကရင်းနှီးမြှုပ်နှံမှု 31.24 ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပြီး Chevron က 28 ရာခိုင်နှုန်းပါဝင်ပါတယ်။ Time Utah ဆိုင်းအင်ကုမ္ပဏီ PTT ရဲ့လုပ်ငန်း PTTEP နဲ့မြန်မာနိုင်ငံပိုင်ရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE တို့ကကျန်တဲ့ရင်းနှီးမြှုပ်နှံမှုတွေကိုပိုင်ဆိုင်တာဖြစ်ပါတယ်ရှင
်။နောက်တင်ဂီတာတင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်။VOA မြန်မာပိုင်းကတင်ဆက်နေတဲ့ဒီအပတ်စဉ်ကဏ္ဍတွေသတင်းတွေနဲ့ပတ်သက်လို့ကျမတို့အချိန်မရွေးနားဆင်ကြည့်ရှုမယ်ဆိုရင်တော့ website စာမျက်နှာက burmese.voanews.com ဖြစ်ပါရဲ့ရှင်ကြည့်ရှုနားဆင်ကြဖို့လည်းဖိတ်ခေါ်ပါရစေအခုတော့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြည့်ရှုရမှာပါနှလုံးခုန်ရုပ်တရက်ရက်သွားသူတွေရှိရာနှလုံးပုံမှန်ပြန်ခုန်အောင်လုပ်ပေးတဲ့ဆက်တွေအမြန်ဆုံးရောက်အောင်ဆွေဒင်နိုင်ငံမှာအဝေးထိန်း drone ယာဉ်နဲ့စမ်းသပ်ပို့ပေးနေပါပြီအရေးပေါ်အတက်ကဲကရိယာတွေအမြန်ပို့ဖို့လိုအပ်တဲ့နေရာတွေစီ drone ယာဉ်တွေနဲ့မကြခင်မှာကြဲကြဲပြန့်ပြန့်ပေးပို့နိုင်ဖို့ရည်ရွယ်စမ်းသပ်နေတဲ့အကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့မတ်စုမြတ်မွန်ကပြောပြမှာပါ
ရုတ်တရက်နှလုံးခုန်ရက်သွားသူတွေနှလုံးပြန်ခုန်ပြီးတော့အသက်ရှင်အောင်လုပ်ဖို့မိနစ်တိုင်းဟာအရေးကြီးပါတယ်။ဒါကြောင့်ဆွီဒင်နိုင်ငံစတော့ခ홈မြို့တော်ကကယ်ရိုလင်းစကာဆေးသူဒေသနာသိပ္ပံဆွီဒင်နိုင်ငံအရေးပေါ်အကူအညီပေးရဌာနနဲ့အဝေးတိန် drone ယာဉ်ကုမ္ပဏီ Ever Drone တို့ပေါင်းပြီးတော့အသက်ကနှလုံးခုန်ဆက်တွေကို drone ယာဉ်တွေနဲ့ပို့ပေးတဲ့စမ်းသပ်မှုကိုလုပ်နေကြပါတယ်။နှလုံးပုံမှန်ပြန်ခုန်အောင်လုပ်ပေးနိုင်တဲ့ AED ဆက်ကလေးတွေကိုလူနာတင်ရင်ဒါမှမဟုတ်တခြားအရေးပေါ်တုံ့ပြန်ရေးရင်းတွေထက်ကို drone ယာဉ်တွေတုံပြီးတော့ပို့မြန်အောင်ပို့နိုင်ဖို့အတွက်စမ်းသပ်နေကြတာဖြစ်ပါတယ
် With the autonomous system that can start instantly and
ဝေးတိန်စနစ်ဖြစ်တဲ့အတွက်ပို့ဖို့ချက်ချင်းလုပ်နိုင်ပါတယ်ယာဉ်ကြောပိတ်ဆို့မှုရှောင်ကြမလို့တဲ့အတွက်ဆေးရုံကားတွေထက်လူရာကိုအများကြီးပို့မြန်မြန်ရောက်သွားနိုင်ပါတယ်လူနာကိုပြုစုဖို့ဆေးရုံကားကိုလည်းလိုပါတယ်ဒါပေမဲ့နှလုံးခုန်မှန်အောင်လုပ်ပေးနိုင်တဲ့ AED ဆက်တွေကိုမိနစ်ပိုင်းပို့ဆောင်အောင်အရောက်ပို့ပေးနိုင်ရင်ကိုအများကြီးအထောက်အကူဖြစ်ပါတယ် အသက်ရှင်နှုန်းကတမိနစ်ကို30ရာခိုင်နှုန်းလောက်ပိုနည်းသွားနိုင်ခြင်းရှိရမို့မိနစ်တောင်မဟုတ်တဲ့စက္ကန့်တိုင်းကအရေးကြီးပါတယ
်နှလုံးပုံမှန်ပြန်ခုံအောင်လုပ်ပေးနိုင်တဲ့ AED ဆက်တွေကိုအခုလိုမျိုး drone ရင်နဲ့ပို့ပေးနေတဲ့စမ်းသပ်မှုကို2019ခုနှစ်ထဲကစလုပ်နေတာပါတယောက်ယောက်နှလုံးအမောဖောက်နေလို့ပဲဖြစ်ဖြစ်နှလုံးခုန်ချက်သွားလို့ပဲဖြစ်ဖြစ်အရေးပေါ်နံပါတ်ကိုဖုန်းဆက်အကူအညီတောင်းတာနဲ့သူတို့ရဲ့စမ်းသပ် area ရဲ့မှာရှိနေတဲ့ဆိုရင်အသက်ကနှလုံးခုန်ဆက် AED တွေကို drone ရင်တွေချက်ချင်းပို့ပေးပါတယ်ဆေးရုံကားတွေကိုလည်းတစ်ချိန်တည်းလွှတ်ပေးပါတယ် drone ရင်တွေက AED ဆက်ကိုလူနာတင်ရင်ထက်ကို2မိနစ်3မိနစ်လောက်ပူဆော့ပြီးတော့အရောက်ပို့ပေးနိုင်တယ်လို့အစမ်းစီစဉ်လုပ်နေကြသူတွေကပြောပါတယ်ပို့ရမယ့်နေရာရောက်ရင် drone ရင်ကမီတာ30လောက်အထိနှိမ့်အောင်ပြန်ပြီးတော့ပါလာတဲ့ဆက်ကိုလွှတ်ချပေးလိုက်တာပါဆေးရုံတွေနဲ့ဝေးတဲ့နေရာမျိုးအထက်မြင့်အဆောက်အဦတွေတိတ်မရှိပဲ drone ရင်ပြန်ဖို့လွယ်တဲ့နေရာမျိုးတွေမှာဒီစနစ်ကိုသုံးတာအကောင်းဆုံးဖြစ်တယ်လို့စမ်းသပ်အစီအစဉ်ကိုလုပ်ပေးနေကြသူတွေကပြောပါတယ
် When they put that pin on the map
ညဘုံမှာပို့မယ့်နေရာကိုအတိအကျယူလိုက်တာနဲ့ drone ရင်ကဆက်ပို့ပြရမှာဘယ်နေရာလဲဆိုတာလူလျောက်သိပါတယ
် drone ရင်တွေက battery သုံးရတာဖြစ်တယ်လို့မိုးရွာလေတိုက်စတဲ့အခြေအနေမျိုးတွေမှာပြန်နိုင်ဖို့ခက်ခဲတဲ့ကန့်သတ်ချက်တွေတော့ရှိပါတယ်ဒါပေမဲ့အရေးပေါ်အသက်ကယ်ဖို့လိုအပ်လာချိန်မျိုးမှာအသက်ကယ်ချက်ကိုလူနာစီအမြန်ဆုံးအရောက်ပို့နိုင်ဖို့နီလန်းသစ်တွေရှာဖွေဖို့လိုအပ်တယ်လို့ Caroline Scar ဆေးသူတေသနာသိပ္ပံကတွဲဘက်ဘာမောက်ခါကရှင်းပြပါတယ
်။ We know that if it's possible to use an AED within the first 3-5 minutes
ပထမ3မိနစ်ကနေ5မိနစ်တွင် AED ဆက်ကိုသုံးနိုင်မယ်ဆိုရင်လူနာသက်ရှင်နှုန်းက50ရာခိုင်နှုန်းလောက်ရှိပါတယ်။ဒါကြောင့်ဒီဆက်တွေကိုနှလုံးရက်သွားပြီးမိနစ်ပိုင်းအတွင်းမှာအရောက်ပို့ပေးနိုင်အသုံးပြုနိုင်မယ့်နည်းလမ်းတွေရှာဖို့လိုအပ်ပါတယ
်။ဆွီဒင်နိုင်ငံမှာရုပ်တရက်နှလုံးခုန်ရက်လို့အရေးပေါ်ကိုအကြောင်းကြားမှုပေါင်းတစ်နှစ်ကို6000လောက်ရှိပြီးတော့အဲ့ဒီထဲက10ရာခိုင်နှုန်းလောက်ပဲအသက်ရှင်ကြတယ်လို့သူကပြောပါတယ်။အဲ့လိုမျိုးရုပ်တရက်နှလုံးခုန်ရက်သွားကြသူ80ရာခိုင်နှုန်းကနေအိမ်တွေမှာဖြစ်လို့အရေးပေါ်နှလုံးပြန်ခုန်အောင်လို့လှုပ်ပေးတဲ့ဆက်လည်းမရှိကြပါဘူး။အခုလို drone ရင်သုံးပြီးစတတ်တဲ့အစီအစဉ်မှာပထမဆုံးအအောင်မြင်မြင်အသက်ကယ်နိုင်ခဲ့တာကတော့အသက်82နှစ်အရွယ်အမျိုးသားဖြစ်ပါတယ်။ဒေါက်တာမူစတာဖာအလီအလုတ်သွားတဲ့လမ်းမှာအမျိုးသားတဦးအိမ်ရှိမှလဲကျနေတာတွေ့ခဲ့လို့စမ်းသပ်ကြည့်တော့ရုပ်တရက်နှလုံးခုန်ရပ်သွားတယ်ဆိုတာသိရတဲ့အတွက်အရေးပေါ်ကိုဖုန်းဆက်အကူအညီတောင်းခဲ့တာဖြစ်ပါတယ်
။ 2 minutes or come in I think something in the air.But it's not heard like an helicopter.
တမင်းတဲ့နမင်းလောက်တွင်လေပေါ်မှာတခုခုပြန်နေတဲ့အတံကိုကြားရပါလေ။ရဟတ်ရင်မျိုးလည်းမဟုတ်ပါဘူးဆိုပြီးမော့ကြည့်လိုက်တော့ drone ရင်ကိုတွေ့ရပါလေ။ပထမတော့ဒီနားမှာရုပ်ရှင်များရိုက်နေကြတာလားလို့စိတ်ထဲဖြစ်မိပါလေ။ဒါပေမဲ့ alarm center ကနေ AED ဆက်ပို့လိုက်တာလို့လှမ်းပြောတော့မှကျွန်တော်ချက်ကိုသွားကောက်ယူလိုက်ပါလေ
။အခုညတောင်းတဲ့ဆက်သွယ်မှုရချိန်ကနေနှလုံးပြန်ခုန်အောင်လုပ်ပေးတဲ့ဆက်အရောက်ပို့နိုင်ချိန်3မိနစ်ပဲကြာတယ်လို့ Everdrone Company ကပြောပါတယ်။drone နဲ့ပို့လိုက်တဲ့နှလုံးခုန်ဆက်နဲ့လူနာတင်ရင်ရောက်မလာခင်အထိလူနာကိုကုသနိုင်ခဲ့လို့လူနာအသက်ရှင်ခဲ့ပါတယ်။ဒီအတွေ့အကြုံကြောင့်အရေးပေါ်နှလုံးပြန်ခုန်အောင်လုပ်ပေးတဲ့ဆက်တွေကိုဘယ်လိုတော့ရမလဲဆိုတာလူနာနားမှာရှိနေတဲ့သူတွေကိုအဝေးကနေလှမ်းပြီးညွှန်ကြားနိုင်တဲ့စနစ်ကိုပါထည့်နိုင်မယ်ဆိုရင်ပိုပြီးအဆင်ပြေမယ်လို့အကြံပြုမှုတွေလည်းရှိပါတယ်
။ People are willing to help. And if we just canrefine the system to a
လူတွေကလူလူလာလာကူညီကြပါလေဒီနားမှာရှိနေသူတွေ AED ဆက်ကိုဘယ်လိုသုံးရလဲဆိုတော့ call center မှာရှိနေသူကဖုန်းပေါ်ကနေပြောပြနိုင်တဲ့စနစ်ကိုပိုကောင်းအောင်လုပ်နိုင်မယ်ဆိုရင်ပိုပြီးကူညီနိုင်တဲ့အခြေအနေမျိုးတွေဖြစ်လာမယ်လို့ထင်ပါတယ
်သူတို့ရဲ့စမ်းသပ်မှုအရာ drone ရင်တွေကလူနာတင်ရင်ထက်ကိုပြန်မြ2မိနစ်လောက်ဆော့ပြီးဆက်တွေကိုအရေးပေါ်လိုအပ်နေတဲ့စီကိုပို့ပေးနိုင်ပါတယ်လေးမိနစ်လောက်ထိဆော်ပြီးပို့ပေးနိုင်အောင်ကြိုးစားမယ်လို့စမ်းသပ်အစီအစဉ်လုပ်နေကြသူတွေကပြောပါရယ် drone တွေသုံးပြီးအရေးပေါ်နှလုံးခုန်ဆက်ပို့ပေးတဲ့နောက်တစ်ဆင့်စမ်းသပ်မှုကိုတော့ဒီနှစ်ຫນွေဥပောက်မှာအဆုံးသတ်မှာဖြစ်ပါရယ
် I'm convinced that this kind of system is going to be a part of normal emergency services in the future
ဒီစနစ်ကအနာဂတ်ရေးပေါ်ဝန်ဆောင်မှုလုပ်ငန်းတွေမှာပုံမှန်ဝန်ဆောင်မှုတစ်ခုဖြစ်လာမယ်လို့ကျွန်တော်အသေးစားယုံကြည်ပါရယ်ဒီလိုစနစ်တွေနောက်ကျရင်နေရာတိုင်းမှာရှိလာမယ်လို့ကျွန်တော်မြင်ပါတယ်။ AED ဆက်မှာမဟုတ်ပါဘူး။ရေးပေါ်လိုတဲ့နေရာတွေကိုအမြန်ရောက်အောင်တခြားအရာတွေကိုလည်းပို့ပေးလို့ရပါတယ
်။ခန္ဓာကိုယ်နဲ့ဓာတ်မတည့်တာတစ်ခုခုကိုထိမိစားမိလို့အသက်အန္တရာယ်စိုးရိမ်တဲ့အထိဖြစ်သူတွေအတွက်အရေးပေါ်အသက်ကဆေးထိုးအပ်လို့အသက်ကနိုင်တဲ့တခြားပစ္စည်းအမျိုးစုံကိုလည်း drone ရင်တွေနဲ့ပို့ပေးနိုင်မယ်လို့သူကယုံကြည်နေပါတယ်။အခုလိုမျိုးအဝေးထိန် drone ရင်တွေပို့ဆောင်ပေးတဲ့စနစ်ကိုဆွီဒင်နိုင်ငံမှသာမကဥရောပတခြားနိုင်ငံတွေမှာပါချဲ့ထွေနိုင်ဖို့လဲမျှော်လင့်နေကြပါတယ်ရှင်ကျွန်မစုမြတ်မောင်ပါ
မြမွန်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပါရှင်။မတားခင်မှာတော့တက်တက်ရောင်သတင်းလွှာကိုတင်ဆက်မှာပါ။အခုတော့ COVID-19 ဒီကပ်ရောဂါကိုဖြစ်ပေါ်စေတဲ့ virus ပိုးတွေအကြောင်းကိုကြည့်ရှုနားဆင်ကြရအောင်ပါ
။ virus mutation virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတောင်ပင်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းအလဲဖြစ်ပြီးဆိုရင် virus ပိုးအသွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်။ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်။ဒီလိုကူးယူချိန်မှာတစ်ခါတလေအတိမ်းဆောင်ဖြစ်နိုင်တာပါ။မျိုးရိုးဗီဇတစ်ခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်ဗိုင်းရပ်စ်ပိုးတိုင်းကတော့တစ်ခုမဟုတ်တစ်ခုပြောင်းလဲမှုရှိပါတယ်တချို့ဗိုင်းရပ်စ်ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ဗိုင်းရပ်စ်ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စေကဗိုင်းရပ်စ်ကိုယ်ကိုအားပျော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာဗိုင်းရပ်စ်ပိုးမျက်နှာပင်ကပရိုတိန်းတွေဟာလူရဲ့ခုခံအားစနစ်ကိုလက်ရှိလဲစေတာကံပြတ်နိုင်စီတာမျိုးလှုပ်သွားနိုင်တဲ့အကြောင်းလည်းဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကြတဲ့က COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ
်။အင်္ဂါနေ့နဲ့ KNY VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမတို့ရဲ့ဒီရေဒီယိုကတင်ဆက်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်တင်ဆက်နေပါတယ်။အခုဆက်လက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။မတ်အေးတန်နာကျော်ကတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရွှင်ပေါ်ပါကြပါစေ။ကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေ၊ချင်းပေါ်ကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုသက်တမ်းရောင်သတင်းမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ကမ္ဘာဖော်လုံးအကျော်မှခရစ်စတီယိုရိုနယ်လ်ဒိုရဲ့အမျိုးသမီးဂျော်ဂျီနာရော်ဒရီဂျက်စ်ကအခုသူ့ရဲ့အရန်ချမ်းသာကြွယ်ဝတဲ့ဘဝနဲ့ဟိုရင်ဘာမှမရှိခင်ရိုးရှင်းတဲ့ဘဝတွေအားလုံးကို Netflix ကပြသတဲ့ I am Georgina, Swan Georgina ဆိုတဲ့အမှတ်တမ်းရုပ်ရှင်မှာရှင်းနိုင်ပါတယ်။မဂ္ဂဇင်းမျက်နှာပုံတွေ၊တက်ပုံတွေ၊သတင်းကောင်းကြီးတွေရဲ့နောက်ကအမျိုးသမီးဘဝဇာတ်ကြောင်းကိုတွင်းဆက်ကြဖွင့်ဟထားတဲ့အစီအစဉ်ဖြစ်ပြီးတော့ဒီအမှတ်တမ်းရုပ်ရှင်မှာလူတိုင်းသိနိုင်တဲ့အကြောင်းအရာကအစားအလို့ဝတ်ဆုံးသူ့ရဲ့ကိုရင်းရေးကိစ္စအစုံပပေါင်းစုံကနေချပြထားပါတယ်လို့ Netflix ကပြောပါတယ်။တိတိကျကျဆိုရင် Netflix ရဲ့ကြေညာချက်မှာကမရဲ့နေစဉ်ဘဝမိခင်တူနေနဲ့ဘလို့ဖြတ်တန်းလဲနောက်ပြီးတော့သူ့ရဲ့အခြေအနေသူထွက်ခဲ့တဲ့ခီးတွေသူတက်တဲ့ပါတီတွေ Georgina Rodriguez ဆိုတာဘလို့လူမျိုးလဲဆိုတာသိရပါမယ်လို့ပြောထားပါတယ
် Soy Georgina Rodriguez Tengo 27 años Y hace 5 años mi vida cambió
ဒီ I am Rodriguez မတန်ရုပ်ရှင်ထဲမှာတော့သူကသူ့ရဲ့ဘဝစဉ်ရဲ့ကမ္ဘာကျော်ဘောလုံးသမား Cristiano Ronaldo နဲ့တွေ့ပြီးတော့မှသူ့ရဲ့ဘဝဘလို့တွေတောင်ပြောင်းလဲသွားလဲဆိုတာတွေကိုပြောပြထားတာပါဒီရုပ်သံအစီအစဉ်ရဲ့အဓိကကြော်ညာမှာတော့သူကဘာမှမရှိတဲ့ဘဝနဲ့ဘလို့နေရလဲဆိုတာရောလူသမားရဘဝကရောဘလို့လဲဆိုတာကျွန်မသိပါတယ်လို့အသက်28နှစ်ရှိပြီဖြစ်တဲ့ Georgina Rodriguez ကပြောထားပါတယ်သူက Argentina နိုင်ငံ Buenos Aires မြို့တော်မှာအာဂျင်တိုင်းပါကင်နဲ့စပိန်လူမျိုးမိခင်တို့ကမွေးဖွားတာဖြစ်ပြီးတော့စပိန်နိုင်ငံအရှေ့မြောက်ဒေသကဟာကာတောင်ပေါ်မြို့မှာကြီးပြင်းတာပါသူကစနစ်တကျအကားပညာကိုသင်ယူထားသူဖြစ်ပြီးတော့ခန့်ငင်ငယ်မှာအင်္ဂလန်ကိုသွားပြီးတော့ Bristol မြို့မှာကလေးရင်းသွားလုပ်ခဲ့ပါသည်အင်္ဂလန်ကအင်္ဂလိပ်စာတက်ပြီးပြန်လာတဲ့ Georgina ကစပိန်နိုင်ငံ Madrid မြို့ကိုပြန်လာပြီးတော့ Gucci အစ်စ်မြင့် Fashion ဆိုင်မှာအယောင်စီးလုံနေတဲ့ဆိုင်မာဈေးလာဝယ်တဲ့ Ronaldo နဲ့တွေ့တာဖြစ်ပါသည်အဲ့ဒီအချိန်မှာ Ronaldo က Real Madrid အတင်မှာကစားနေတာပါသူတို့နှစ်ဦး2016ခုနှစ်မှာစတွဲခဲ့ပြီးတော့2021ခုနှစ်အောက်တိုဘာမှာတော့အမွာလေးတစ်စုံကိုဝင်တွေ့ထားရတယ်လို့ပြောပါတယ်သူတို့မှာ၄နှစ်အရွယ်သမီးလေးတူလည်းရှိပါတယ်အခုချိန်မှာတော့ Georgina Rodriguez ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာသူ့ရဲ့ပရိသတ်တန်း30ရှိပြီးတော့ချီးရွှေထွက်ရင်းနဲ့ကိုပိုင်းနေနေအဲ့ဒါနဲ့တကွာလုံးကရုပ်ရှင်ပေါ်နေပြီးပြည့်ပြည့်တဲ့ပါတီပွဲတွေကြွားနိုင်လို့တော်တော်ကျွန်တော်ပြည့်ရဲ့ဖြစ်ပြီးဆန်နေတော့က Manchester United အတင်းအတွက်ကစားနေရမလို့ England Cheshire နယ်မှာအရင်ပြန်စားနေနေရပါ I am Georgina မှတ်တမ်းရုပ်ရှင်ကိုပြီးခဲ့တဲ့နှစ်ခရဲကရိုက်ကူးတာဖြစ်ပြီးတော့သူတို့မိသားစု Italy နိုင်ငံ Turin မြို့မှာနေနေကြတဲ့ကစ
ရဲ့ခဲ့တာပါအခုသူ့ရဲ့အဲ့ဒီမှတ်တမ်းရုပ်ရှင်ကိုဂျော်ဂျီနာရဲ့အသက်28နှစ်ပြည့်တဲ့မွေးနေ့ဇန်နဝါရီလ28ရက်နေ့မှာ Netflix မှာစတင်ပြသတာဖြစ်ပါလိမ့်ရှင်နာမည်ကျော်မင်းသား Tom Cruise ပါဝင်တရုတ်ဆောင်တဲ့ရုပ်ရှင်ကMission Impossible ရုပ်ရှင်ကားရဲ့နံပါတ်9ကားမြောင်နဲ့10ကားမြောင်ရုပ်ရှင်ကားတွေကို2023ခုနှစ်နဲ့2024ခုနှစ်အထိရွှေ့ဆိုင်းလိုက်ပါတယ်။ COVID-19 ကပ်ဘေးကြီးမပြီးဆုံးသေးတာကြောင့်အခုလိုရွှေ့ဆိုင်းရတာဖြစ်တယ်လို့ Paramount Pictures နဲ့ Sidance ရုပ်ရှင်ထုတ်လို့ရေးကကြေညာသွားခဲ့တာပါ။ Mission Impossible 7ရုပ်ရှင်ကားကတော့ဒီနေ့2022ခုနှစ်စက်တင်ဘာမှရုံတင်ဖို့လှုပ်ထားခဲ့တာဖြစ်ပြီးMission Impossible 8က2023ခုနှစ်ဇူလိုင်လမှာရောင်းတင်ဖို့လှုပ်ထားတာဖြစ်ပါတယ်။အခုရွှေ့ရွှေ့လိုက်တော့နံပါတ်9ဇာကားကိုဇူလိုင်လ2023ဇူလိုင်လ14ရက်နံပါတ်8ဇာကားကိုတော့2024ဇွန်လ28ရက်နေ့တို့မှာရောင်းတင်မယ်လို့ကြေညာပါတယ်။အခုအချိန်တွေမှာတော့ AMC Entertainment တို့ Cinemax Holding နဲ့ INC တို့ရုပ်ရှင်ရုံကုမ္ပဏီကြီးတွေပါကိုဗစ်ပေးကြအသွာလာကန့်သက်ချက်တွေနဲ့ရုပ်ရှင်ရုံတွေပိတ်ထားရတဲ့ဒဏ်ကားနေအခုထိတေချာနယ်လမ်းမထူခံရရဆဲဖြစ်ပါလိမ့်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to flex We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တော့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးသနာကျော်တင်ဆက်နေတဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နနက်6နာရီကနေ9နာရီအထိအစီအစဉ်ကိုမနက်7နာရီကနေ9နာရီအထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေလည်းထပ်မံထုတ်လွှင့်နေပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုကြေညာပါတော့မယ်ရှင်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးအကြမ်းဖက်မှုတွေကြောင့်အလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းရပ်ခဲ့တာ2021ခုနှစ်ဖေဖော်ဝါရီလတရက်နေ့ကလေးအဆိုရင်တနည်းရှိခဲ့ပါပြီ။နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ရဲ့ထုတ်ပြန်ချက်ထဲမှာပြောသလိုပါပဲ။ထိန်းချုပ်မှုခိုင်မာအောင်ဆက်လက်အကြမ်းဖက်ဖိနှိပ်နေရမှာစစ်ကောင်စီဟာအမျိုးသမီးနဲ့ကလေးတွေအပါအဝင်လူပေါင်း1500နီးနီးကိုတတ်ခဲ့ပြီးအရက်သားအစိုးရဝန်ထမ်းတွေရက်ဖက်အဖွဲ့အစည်းနဲ့ဒေသခံတက်ကြွလှုပ်ရှားသူတွေသတင်းသမားတွေနဲ့နိုင်ငံသားတွေအပါအဝင်လူတပေါင်းကျော်ကိုထိန်းသိမ်းခဲ့ပါတယ်။မြန်မာပြည်သူတွေအပေါ်မှာကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့မတော်မတရားလုပ်မှုတွေအပေါ်တာဝန်ခံဖို့အတွက်နိုင်ငံတကာအားထုတ်နေတာမှာအမေရိကန်ပြည်ထောင်စုကဦးဆောင်နေပါတယ်။အာနာသိန်းတစ်နှစ်ပြည့်နှစ်ပတ်လည်မှာမိတ်ဖက် UK နဲ့ကနေဒါနိုင်ငံတို့နဲ့လက်တွဲပြီးနောက်ဆုံးပိတ်ဆို့အရေးယူတာတွေကိုကြေညာခဲ့ပါတယ်။မြန်မာစစ်ကောင်စီနဲ့ဆက်ဆက်နေတဲ့လူပုဂ္ဂိုလ်9ယောက်နဲ့အဖွဲ့အစည်း2ဖွဲ့ကိုပိတ်ဆို့အရေးယူခဲ့တာပါ။ပြည်ထောင်စုရှေ့နေချုပ်ဒေါ်တီရာဦးဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်၊သမ္မတဦးဝင်းမြင့်နဲ့တခြားဒီမိုကရေစီလိုလားတဲ့ခေါင်းဆောင်တွေကိုနိုင်ငံရေးစစ်ဆော်မှုအရာအမှုဆွဲဆိုခဲ့တဲ့ရုံးကိုဦးဆောင်ခဲ့သူပါ။ဒေါ်ဆန်းစုကြည်နဲ့ဒီမိုကရေစီလိုလားတဲ့ခေါင်းဆောင်တွေကိုတရားစွဲဆိုရမှာပတ်သက်နေခဲ့ကြတဲ့တရားလွှတ်တော်ချုပ်တရားသူကြီးချုပ်ဦးထွန်းထွန်းဦးနဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးတင်ဦးတို့အပေါ်လဲပိတ်ဆို့အရေးယူခဲ့ပါတယ်။ဒါအပြင်စစ်ကောင်စီကိုပံ့ပိုးထောက်ခံတဲ့ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ဦးဒေစာအပေါ်လဲအမေရိကန်ကပိတ်ဆို့အရေးယူခဲ့ပါတယ်။အရွယ်ရောက်ပြီးတဲ့သားတွေဖြစ်ကြတဲ့ထူးထက်ဒေစာနဲ့ပြည့်ဖြိုးဒေစာတို့လည်းပါဝင်ကြပါတယ်။နောက်ထပ်စီးပွားရေးလုပ်ငန်းတွေနဲ့ပံ့ပိုးနေသူဦးဂျော်နသန်မျိုးကျော်တောင်းဝန်လည်းအရေးယူခဲ့ပါတယ်။သူ့ကုမ္ပဏီ KT ဝန်ဆောင်မှုနဲ့ထောက်ပို့ရေးကုမ္ပဏီ Limited နဲ့ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးဦးစီးချုပ်ယုံထောက်ပံ့ပို့ဆောင်ရေးညွှန်ကြားမှုယုံကိုလည်းပိတ်ဆို့အရေးယူလိုက်ပါတယ်။မြန်မာနိုင်ငံမှာအထူးသဖြင့်စစ်ကောင်စီနဲ့စီးပွားရေးလုပ်တာဟာအန္တရာယ်များလာတယ်လို့လူပုဂ္ဂိုလ်တွေ၊ကုမ္ပဏီတွေနဲ့ဗန္ဒာရေးဆိုင်ရာအဖွဲ့အစည်းတွေကိုအမေရိကန်အစိုးရဇန်နဝါရီလ26ရက်နေ့မှာစီးပွားရေးလုပ်ငန်းဆိုင်ရာသတိပေးအကြောင်းကြားစာထုတ်ပြန်ခဲ့ပါတယ်။ ဘန္နာယေးဝန်ကြီးဌာနအကြံဖတ်မှုနဲ့ဘန္နာယေးဆိုင်ရာတရင်အချက်အလက်စုဆောင်ရေးဌာနလက်ထောက်အတွင်းမူ Brian Nell ဆိုင်ရာလည်းခုလိုကြေညာချက်ထုတ်ပြန်ပြောခဲ့ပါတယ် UK နဲ့ကနေဒါမဟာမိတ်နိုင်ငံတွေနဲ့အတူ American ပြည်ထောင်စုဟာလွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုရှာဖွေနေကြတဲ့မြန်မာပြည်သူတွေနဲ့အတူရပ်တည်နေပါတယ်အာဏာသိမ်းရာမှာဆက်လက်အကြံဖတ်နေရမှာတာဝန်ရှိသူတွေစစ်ကောင်စီကရဲရဲဆက်ဆက်ဖိနှိပ်နိုင်အောင်ဆွမ်းဆောင်ပေးကြသူတွေနဲ့သူတို့ငွေရေးကြေးရေးအရာပံ့ပိုးနေကြသူတွေကိုကျွန်တော်တို့ဆက်လက်ပြစ်မှတ်ထားအရေးယူကြပါမယ်လို့ထုတ်ပြန်ခဲ့ပါတယ်။မြန်မာပြည်သူများခင်ဗျာခင်ဗျားတို့ရဲ့တိုင်းပြည်မှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးပြန်လည်ပေါ်ထွန်းလာစေရမယ်ဆိုတဲ့ခင်ဗျားတို့ရဲ့ရွရွချွန်ချွန်ပိုင်းဖြတ်ချက်ကိုကျွန်တော်တို့ဆက်လက်ထောက်ခံသွားကြမှာပါလို့စစ်တပ်ကအာဏာသိမ်းအပြီးတစ်နှစ်အကြာဇန်နဝါရီလ31ရက်နေ့မှာသမ္မတဘိုင်ဒန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ဆက်လို့ပြပါရစေ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည6နာရီကနေ10နာရီထိတင်ဆက်မယ့်အစီအစဉ်မှာတော့အင်္ဂါညဆွေးနွေးခန်းကမ္ဘာတစ်လွှာခီးသွာအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။ရုရှားနိုင်ငံကိုရောက်နေတဲ့ပြင်သစ်သမ္မတအီမန်နီယယ်မက်ခရွန်ဟာတနင်္လာနေ့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မဲ့ချင်းချောက်မှုတွေအဆုံးသတ်စေဖို့ဆွေးနွေးခဲ့ပါတယ်။စစ်ကိုရှောင်ရှားနိုင်ရတဲ့စစ်အရှင်လျှော့ချရေးလမ်းကြောင်းပေါ်တော်ဖို့အတွက်လိုအပ်နေတာတွေကိုအခုဆွေးနွေးပွဲကနေစတင်နိုင်ကြောင်းတင်းနစ်သမရမေခွန်ကပြောကြားခဲ့တာပါဆွေးနွေးပွဲမစခင်ကတော့ဒီဆွေးနွေးပွဲကနေရုရှားနဲ့အနောက်နိုင်ငံတွေချာတင်းမာနေမှုအတွက်အဖြစ်အကြုံတရားချက်ချင်းထွက်လာဖို့ညွှန်းလဲမထားကြောင်းဒမစ်ထရစ်ပက်စကော့ကသတင်းတောက်တွေကိုပြောခဲ့တာပါအမေရိကန်သမရဂျိုးဘိုင်ဒန်နဲ့ဂျာမနီဝန်ကြီးချုပ်အိုလပ်ရှော့စတိုဟာတနင်္လာနေ့ကသမရအင်ဂျီမှာတွေ့ဆုံခဲ့ပါတယ်ကောင်းဆောင်မှုရဲ့ဆင်းရဲပွဲမှာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်နိုင်ခြင်းရှိနေတာတွေကိုတားဆီးရတဲ့ပတ်သက်ပြီးအရေးကဆင်းရဲနိုင်ွယ်ရှိပါတယ်။ယူကရိန်းအရေးမှာတော့နိုင်ငံချင်းကကင်ကွယ်ပုံကွဲပြားကြပြီးအမေရိကန်ကယူကရိန်းအစိုးရအတွက်လက်နက်တွေပေးဖို့နေချိန်မှာပဲတတိပတ်ကဖြစ်တဲ့နေရာကိုလက်နက်တွေမပို့ဖို့ဆုံးဖြတ်ထားတဲ့အချိန်လုံနေတဲ့ဂျာမနီကယူကရိန်းအစိုးရပန်ကြားထားတဲ့စစ်တုံးဟဲလမက်အုပ်ထုပ်9000ကိုပဲပို့ပေးခဲ့တာဖြစ်ပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားအီရန်နျူကလ িয়ার ဆိုင်ရာ2015သဘောတူညီချက်ပြန်ပြီးအသက်ဝင်လာစေဖို့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာပြုလုပ်နေတဲ့ဆွေးနွေးပွဲတွေကိုတပတ်ကြာရန်နာထားရကနေအင်္ဂါနေ့မှာပြန်လည်ကျင်းပမယ်လို့ဆွေးနွေးပွဲကမ္ဘာကစားလို့ကျင်းပပေးနေတဲ့ EU ဥရောပသမဂ္ဂကကနေ့လာနေ့မှာပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာကလေးငယ်တွေအပေါ်မှာအကြမ်းဖက်တိုက်ခိုက်မှုကျူးလွန်နေတာတွေတိုးမြင့်လာနေတာကြောင့်ကုလသမဂ္ဂအနေနဲ့အထူးစိုးရိမ်နေလို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောဆိုထားကြောင်းကုလတွင်းမှုချုပ်ရုံးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ January လထဲမှာကလေးငယ်18ဦးတေဆုံးခဲ့ရတာဖြစ်ပြီးမြန်မာနိုင်ငံကိုယ်တိုင်ပါဝင်လက်မှတ်ရေးထိုးတဲ့ကလေးများဆိုင်ရာသဘောတူညီချက်ကိုလိုက်လာဖို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောကြားလိုက်ပါတယ်။
ဒေါက်ခင်မြတ်တက်ပါရှင်တရင်အချင်းချုပ်ကိုပြောပြသွားတာပါအင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင် VOA မြန်မာပိုင်းကနေတနေ့ကိုတိုက်ရိုက်2ချိန်တင်ဆက်နေရမှာညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲထိတင်ဆက်နေပါတယ်ရှင်ဒီကနေ့မနေ့ပိုင်းအစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမော်မှာအတန်ဖန်းအင်ဂျင်နီယာကတော့โทนี่ปูล็อกဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ဇူဘဲအယ်တာရပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုကြည့်ရှုအားပေးကြတဲ့ကဘာထလွားကတော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ် BND ရဲ့အတွေ့အတွေ့ကနေကြီးမားကြပါစီရှင်ကျမအင်ဂျင်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.